ဒီနေ့မေလ29ရက်ပြောတာ ਨੇ ပြတ်သွားတာဟိုအများနားလည်နေတာကငရဲကြီးစစ်ထက်နော်ပြီးတော့အဲ့ဒီငရဲကြီးစစ်ထက်မှာအချမ်းရံငရဲငယ်ပေါ့လေဥဒ္ဒရငရဲဆိုပြီးတော့အဲ့ဒါတွေကတော့နားလည်နေကြတယ်အဲ့ဒီငရဲတွေကတော့ကိုဒီမြေကြီးထဲမှာရှိတယ်အဲ့တော့မြေကြီးထဲတင်မကပဲနဲ့စစ်ကြော်လာသုံးခုဆုံးရမှာရှိတဲ့ငရဲရှိသေးတယ်အဲ့ဒါကိုလောကန်တရိတ်ငရဲလို့ခေါ်တယ်နော်စက်ကြဝလာကဟိုကျန်းကန်လာတဲ့အတိုင်းပြောမယ်ဆိုရင်အဝိုင်းကြီးစက်ကြဝလာတောင်ဆိုတာကပတ်ပတ်လည်းရှိတယ်နော်အဲ့ဒီတွင်မှာမဟာသမုဒ္ဒရာဆိုတဲ့ရေရှိတယ်ပြီးတော့ကျွန်းကြီးလေးကျွန်းရှိတယ်ကျွန်းကြီးတကျွန်းတကျွန်းမှာကျွန်းငယ်900 900အချမ်းရံရှိတယ်အဲ့ဒီကျွန်းကြီးလေးကျွန်းရဲ့အတွင်းဘက်မှာတောင်စင်ခုနှစ်ထပ်နဲ့တီရာခုနှစ်တန်ဆိုတာရှိတယ်အဲ့ဒီဟာလေးရဲ့အလဲမှာမြင့်မူတောင်ဆိုတာရှိတယ်အဲ့ဒီလိုဒီဆက်ကြော်လာတွေဟာမရေမတွက်နိုင်အောင်ရှိတယ်အဲ့ဒီမှာဆက်ကြော်လာသုံးခုစုံတဲ့နေရာကျတော့လင်ပန်းသုံးခုစုံတဲ့နေရာမှာကွက်လက်ရှိနေတယ်လို့အဲ့ဒီကွက်လက်ရှိတယ်အဲ့ဒီကွက်လက်ထဲမှာလည်းရေတွေရှိတယ်လို့ပြောတယ်။အဲ့ဒီနေရာကဘယ်တော့ခါမှနေရောင်မရဘူးတဲ့။နေရောင်မရတဲ့အတွက်ကြောင့်မို့ရေကအလွန်အေးတယ်။အဲ့ဒီငရဲမှာသွားဖြစ်တဲ့တတ်တော်တွေဟာဟိုလင်းတို့တွေလိုနိုင်ရန်ကဘာတွေမှာကတ်တက်ပြီးတော့အဲ့လိုနေကြတယ်ပေါ့လေ။အဲ့လိုနေကြရတာကနေပြီးတော့တယောက်တယောက်တွေ့တဲ့ခါဟိုခါရဖက်လုံတတ်ကြ။ဒါရေထဲကျသွားရေထဲကျလိုက်တယ်ဆိုရင်တော့ဟိုကြေမွသွားတယ်အဲ့ဒါလောကန်တရိတ်ငရဲလို့ခေါ်တယ်အဲ့ဒါငရဲကြီးရှစ်ထပ်ထဲမှာမပါဘူးအေးကောင်းပြီအဲ့တော့ငရဲကြီးရှစ်ထပ်ရဲ့လောကန်တရိတ်ငရဲရဲ့နော်အဲ့ဒီငရဲကြီးရှစ်ထပ်ကမြေကြီးထဲမှာရှိပြီးတော့လူဘုံကမြေကြီးဘုံမှာနော်ပြီးတော့ကိုတခြားဘုံတွေကလည်းပဲမြေကြီးပေါ်ရှိတယ်တချို့ကပါတော့ဟိုတောင်ဒါဝရင်သာထိတ်မှရှိတာကပါတော့ဒါဟာလေဒါဝရင်သာထိတ်တယ်မြို့မတော်ထိတ်မှရှိတာကဒါဝရင်သာเนาะအဲ့ဒီအထက်ကျတော့ကိုကောင်းကင်မှာတည်ရှိကြတယ်ရာမတုတိတာစတဲ့ဘုံနေအဲ့ဒီဘုံနေမှာလည်းပဲဟိုပရိသန်နေတဲ့ခါမှာဘယ်စိတ်နဲ့ပရိသန်နေတယ်ဆိုတာဒါနဟိုအရင်ဘက်တည်းတုန်းကလေးလာခဲ့ပြီเนาะအေးအဲ့ဒီတော့နောက်ဆုံးတစ်ခုပါကြံတယ်ဒါတော့ပြောပြီးသားပါပဲကြံနေတာပြောတာဒီဘဝတစ်ခုမှာပဋိသင်္ဍေစိတ်ရယ်ဘဝင်စိတ်ရယ်သုတိစိတ်ရယ်သုံးခုတူရတယ်နော်ဒီဆိုတော့အကုသလဝိပ္ပဥပ္ပခာတဟာကုတန်တီရဏစိတ်နဲ့ပဋိသင်္ဍေနေခဲ့ရင်အဲ့ဒီတတ္တဝါမှာတဘဝလုံးမှာဖြစ်တဲ့ဘဝင်တွေဟာလည်းပဲအဲ့ဒီစိတ်ပဲနောက်သူတည်တဲ့ခါမှာလည်းပဲအဲ့ဒီစိတ်နဲ့ပဲသုတိကြဒါကြောင့်မို့ဘဝတစ်ခုတန်ဘဝင်စုသုံးခုထပ်စမြဲလို့နော်လင်္ကာလေးရှိတယ်ဒါမှလက်ဒီဆရာတော်ဖျားရေးထားတဲ့လင်္ကာတန်ဆိုတာကပဋိသင်္ဍေဘွင်ဆိုတာကဘဝင်ပေါ့လေနော်စုဆိုတာကသုတိဒါကြောင့်ဘဝတစ်ခုမှာတဲ့ပဋိသင်္ဍေရဲ့ဘဝင်ရဲ့သုတိရဲ့သုံးခုထပ်စမြဲတဲ့အတူတူပဲလို့ဆိုလို့ဘုံဇက်တန်ပင်အာငါအင်တန်ဘွင်စုမကွဲသိကောင်းနေတော့ဒီလင်္ကာလေးတွေရကြထားရင်မေ့လည်းမမေ့ဘူးဟုတ်လားတို့တော့လူရင်းလေးခါလေအကုန်လုံးဟိုခြုံပြီးတော့တုတ်ပေးထားသလိုပဲဘုံနဲ့ဘုံအားဖြင့်လဲတူတယ်တဲ့ဆိုတာကဘုံဆိုတာဟိုကာမစရူပစအရူပစရှိတယ်မဟုတ်လားအကယ်၍ကာမစဝိဘက်နဲ့ပရိသန္တိနေခဲ့ရင်ကာမစဝိဘက်ပဲဘုံဖြစ်မယ်ကာမစဝိဘက်ပဲသုတိဖြစ်မယ်ဒါမျိုးကိုခေါ်တော့နော်ဘုံနဲ့ဇက်ဆိုတာကကုသိုလ်အကုသိုလ်ဇက်ပေါ့လေဒီမှာတော့အကုသိုလ်ကုသိုလ်ရလို့မရှိပါဘူးဝိဘက်ပါဟုတ်တယ်မလားဒါဝိပ္ပဇ္ဇအဖြစ်အတူတူပဲပေါ့နော်အဲ့တော့ပရိသန္တိစိတ်ကဝိပ္ပဖြစ်ရင်ဘုံဝင်စိတ်ကလည်းဝိပ္ပဖြစ်မယ်ဇောသုတိစိတ်ကလည်းဝိပ္ပဖြစ်မယ်ဘုံဇက်တန်ဆိုတာကတံပယုတ်တဓမ္မလို့ဆိုလို့တံပယုတ်တဓမ္မဆိုရှင်ဏပြောတာအဲ့တော့သူတို့ရှင်တဲ့စေတသိက်တွေလည်းအတူတူပဲပေါ့နော်ဟိုပထမစိတ်ကစေတသိက်ဆိုတော့ဆယ်ခုနဲ့ရှင်ခဲ့ရင်ဟာဘဝင်ဘဝင်လဲစေတသိက်ဆယ်ခုနဲ့ပဲရှင်လိမ့်မယ်သုတိကြလည်းပဲ10ခုနဲ့ပဲရှင်းလိုက်မယ်။သင်ဆိုတာကသင်္ခါအသင်္ခါရကိုပြောတာအသင်္ခါရိကအသသင်္ခါရိကပြောတာ။မဟာဝိပဿိတ်မှာဆိုရင်အသင်္ခါရိကအသသင်္ခါရိကရှိတယ်။ဟုတ်တယ်မလား။အေးအသင်္ခါရိကစိတ်နဲ့ပဋိသင်္ဍေနေရင် ပဝင်ကြလဲအတင်္ခာရိကစိတ်ပဲသုတိကြလဲအတင်္ခာရိကစိတ်ပဲအာဆိုတာကအာယုံအဲ့တော့ပရိသန္တိစိတ်တွေမှာကံကမ္မနမိတ်ဂတိနမိတ်လို့အာယုံသုံးဖို့သုံးမျိုးရှိတယ်မဟုတ်လားအဲ့တော့ပရိသန္တိစိတ်ကကံကိုအာယုံပြုခဲ့ရင်ဘဝင်စိတ်ကလည်းပဲကံကိုအာယုံပြုတယ်သုတိစိတ်ကလည်းပဲအဲ့ဒီကံကိုပဲအာယုံပြုကမ္မနမိတ်အာယုံပြုလဲကမ္မနမိတ်ဂတိနမိတ်အာယုံပြုလဲဂတိနမိတ်ပဲအာယုံပြုမှာဒါကြောင့်မို့ဒီ၅မျိုးနဲ့ပတ်သက်ပြီးတော့ပရိသန္တိဘဝင်သုတိစိတ်တွေဟာမကွဲကြဘူးတဲ့နော်ဘုံဇက်တန်တင်အာငါအင်တံပွင်စုမကွဲဒါတဘဝမှာနော်တူမြဲတရားပေါ့လေတူမြဲစိတ်သုံးခုတဲ့အေးဒီလိုဆိုရင်ဒါပရိသန္တိစတုကဆိုတော့ပရိသန္တိဘိုင်းဒီနေရာမှာကုံသွားပြီနော်ဒီနေ့ရှေ့သွားရမယ်ရှေ့သွားမှာကဘာလဲဆိုတော့ကံမစတုကတဲ့ကံပိုင်းပေါ့ကံအကြောင်းစတုကဆိုလေးခုအဲတော့ကံလေးမျိုးလေးကြီးသူဖွဲ့ပြလိုက်မယ်နော်ဒီကံမစတုကအရေးကြီးတယ်ကံကံရဲ့အကျိုးတရားသဘောနော်ကောင်းပြီရှေ့ဥစွာကံလေးဘယ်နှမျိုးရှိတယ်နော်ဘာကံလေးဘာကံလေးဆိုကိုမလိလာခင်ကံဆိုတာပါလေနားလည်ဖို့ရေးကြည့်နော်အခုတော့ဘေးမှာလုံနေတော့ရေးရတော့နားလည်နေပြီနဲ့တူပါလေနော်ညာသောအဖြစ်ကကံဆိုတာပါလေဆိုကံဆိုတာအမှုပဲကံဆိုတာပြုလုပ်တာတခုပဲ action ပဲဒီလိုပဲပြောလို့ရှိကြတယ်ဟုတ်တယ်မလားအလုပ်တခုလုပ်တာဟုတ်တာကံလို့ခေါ်တယ်အလုပ်ကလည်းကံလို့ခေါ်တယ်ကမ္မလို့ခေါ်တယ်ပါဠိလိုဒါပေမဲ့လို့တိတိကြကြပြောမယ်ဆိုရင်เนาะအဘိဓမ္မာနဲ့အညီတိတိကြကြပြောမယ်ဆိုရင်ကံဆိုတာ action မဟုတ်ဘူးเนาะကံဆိုတာလုပ်တာမဟုတ်ဘူးအဲ့ဒီလုပ်တဲ့နေရာမှာပါတဲ့စေတနာအဲ့ဒီစေတနာကိုကံလို့ခေါ်တာဟိုစေတသိက်52ပါးထဲမှာစေတနာမပါဘူးလားပါတယ်เนาะအဲ့ဒီစေတနာစေတသိက်ကိုကံလို့ခေါ်သို့တော့စေတနာစေတသိက်ကစိတ်တိုင်းနဲ့မရှင်းဘူးလားရှင်းတယ်ဒါပေမဲ့လို့ကံလို့ခေါ်ရတဲ့စေတနာကတော့ကိုစိတ်တိုင်းနဲ့ရှင်းတာကိုမဆိုလိုဘူးကုသိုလ်စိတ်အကုသိုလ်စိတ်နဲ့ရှင်းတာကိုဆိုလိုတယ်ကုသိုလ်စိတ်နဲ့ရှင်းတဲ့စေတနာအကုသိုလ်စိတ်နဲ့ရှင်းတဲ့စေတနာနော်အဲ့ဒီစေတနာကိုကံလို့ခေါ်တာဒါကြောင့်မို့တိတိကျကျပြောပါဆိုရင်ကံဆိုတာပါလေကံဆိုတာစေတနာနော်မြတ်စွာဘုရားဟောထားတဲ့ပါဠိရှိတယ်စေတနာဟံဘိက္ခုေကမ္မံဝဒာမိနော်ဆိုလိုတာကတော့စေတနာကိုပဲတဲ့ငါကကံလို့ဆိုတယ်ညကံနဲ့စေတနာနဲ့အတူတူပဲလို့ဆိုတာဒါကြောင့်မို့ကောင်းမှုတစ်ခုခုပြုတဲ့အခါမှာဖြစ်စေမကောင်းမှုတစ်ခုခုပြုတဲ့အခါမှာဖြစ်စေစိတ်ဖြစ်အဲ့ဒီစိတ်နဲ့အတူပါပါလေစေတနာစေတသိက်ပါအဲ့ဒီစေတနာစေတသိက်ကိုကံလို့ခေါ်တာနော်ပြုခြင်းအမှုကိုကံလို့ခေါ်တာမဟုတ်အမှန်တမ်းပြောမှဆိုရင်သို့တော်လည်းပဲအကြောင်းအကျိုးဆိုတဲ့အနေနဲ့ပြောရင်တော့ action နဲ့ reaction ဒါဟိုပြောရင်ရပါတယ် generalize လုပ်ပြီးတော့ပြောရင်တော့ရတယ်သို့တော်တိတိကျကျပြောစမ်းဆိုရင်တော့ကိုကံဆိုတာပါလေစေတနာအဲ့ဒီစေတနာကဘယ်မှာဖြစ်တာတော့ပြုလုပ်တဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာသို့မဟုတ်စိတ်ထဲမှာဖြစ်တာပေါ့စိတ်ထဲမှာဖြစ်တယ်ဆိုတာကောင်းတာလို့ရင်ကုသိုလ်စိတ်ဖြစ်တယ်မကောင်းတာလို့ရင်အကုသိုလ်စိတ်ဖြစ်တယ်အဲ့ဒီကုသိုလ်စိတ်အကုသိုလ်စိတ်နဲ့အတူတွဲပြီးတော့ဖြစ်တဲ့စိတ်ဆော်မှုသဘောတရားเนาะစေတနာတက်တက်ကြွကြွဖြစ်တဲ့သဘောတရားအဲ့ဒီသဘောတရားလေးကိုကံလို့ခေါ်တာကောင်းပြီအဲ့ဒီတော့စေတနာဟာစေတသိက်တစ်ခုစေတနာဟာစေတသိက်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့သူဟာဥပ္ပတိပင်ဖြစ်ပြီးရင်ချုပ်မသွားရပြီဘူးလားနော်စိတ်ဟာဥပ္ပတိပင်ပြီးရင်ချုပ်ပျောက်သွားပြီဖတ်တာစေတသိက်ဥပ္ပတိပင်ပြီးရင်ချုပ်ပျောက်သွားပြီဆိုတော့ကိုစေတနာဟာလည်းပဲဒီတိုင်းပဲပေါ့ပရမထသဘောတရားတို့ရဲ့သဘောဟိုသဘောအရာသူလည်းချုပ်ပျောက်သွားရတယ်သို့တော့သူကတခြားစေတသိက်တွေတဲ့ဘာထူးတယ်လဲဆိုတော့တခြားစေတသိက်ကတော့ပျောက်သူပျောက်သွားတာပဲဘာမှဟိုမကြံရစ်တော့ဘူးအရာထင်းမကြံရစ်ခဲ့ဘူးဒီစေတနာကတော့သူချုပ်ပျောက်သွားပြီမယ်လို့ သူ့ရဲ့တတ္တိအကျိုးပိန်းထန်တဲ့တတ္တိကိုချမ်းသွားတယ်အဲ့ဒါကြံရစ်တယ်ပရမတ္ထအထေကူသဘောအနေနဲ့ကတော့ချုပ်ကမှာပဲသူကမချုပ်လို့ကိုမဖြစ်ဘူးဟုတ်လားဥပ္ပတိပင်ဆိုပြီးရင်ချုပ်သွားတာအဲ့လိုချုပ်သွားပြီမယ်လို့အကျိုးပိန်းထန်တဲ့တတ္တိကိုတဲ့နော်ဒီတတ္တဝရရဲ့တန်တန်မှာပေါ့တတ္တဝရရဲ့စိတ်အစဉ်ထဲမှာထားပြီးခဲ့တယ်သူကဒါသူ့ရဲ့ထူးခြားချက်ဒါကြောင့်မို့လဲပဲတစ်ချိန်ကျတော့ထပြီးအကျိုးပေးတာနော်ပဋိသင်္ဍီဖြစ်တယ်နဲ့ဟိုဘုရားဖြစ်တယ်ဒီဘုရားဖြစ်တယ်ဒါကံရဲ့အကျိုးကြောင့်ဖြစ်တာအဲ့တော့ကံဟာထင်ရှားမရှိပေမဲ့လို့ तू ကတော့ကံကတော့ချုပ်သွားတာပဲသို့တော့သူ့တတ္တိလေးကအစဉ်တစိုက်လိုက်ပါနေတော့ကိုဒီအခြေအနေကောင်းနေနဲ့ကြုံတဲ့အခါမှာကုသကံထအကျိုးပေးလိုက်တာအခြေအနေမကောင်းတာနဲ့ကြုံတဲ့အခါမှာအကုသကံထပြီးတော့အကျိုးပေးလိုက်တာအဲ့ဒီလိုသူကဒီချုပ်သွားပြီမယ်လို့တတ္တဝါတွေရဲ့တန်တံမှာဒီအကျိုးပေးနိုင်တဲ့တတ္တိကိုထားပြခဲ့တယ်။ဒါဖြစ်ရင်အဲ့ဒီအကျိုးပေးနိုင်တဲ့တတ္တိပဲပြောပြောကံလို့ပဲပြောပြောအဲ့ဒါဘယ်နှာမှာရှိတယ်လို့ပြောနိုင်တယ်လေ။ဘယ်နှာမှာရှိတယ်ဘယ်နေရာမှာပြုတ်နှံထားခဲ့တယ်လေ။ဒါတော့ကိုမပြောနဲ့နော်ယဟန္တာတော်မဖြေနိုင်ဘူး။ဟုတ်လား။မိလိနမင်းကြီးကအဲ့ဒါမေးတယ်အဲ့ဒါရှင်နာဂတိဖြေတာကိုနားထောင်ပြီးတော့အရှင်ဖရာနာဂတိနာတဲ့ဤယုတ်နံဖြင့်ကုသိုလ်ကံကို၎င်းအကုသိုလ်ကံကို၎င်းပြုလုပ်အပ်၏ကဲဒီတတ္တဝါပေါ့ဟုတ်လားတတ္တဝါဆိုတဲ့ယုတ်နံကကုသိုလ်ပြုတယ်အကုသိုလ်ပြုတယ်တဲ့ထိုကံတို့သည်အဘယ်၌တည်ရှိနေပါကုန်သနည်းအဲ့ဒီကံဤဘယ်သိမ့်ထားတော့ဘယ်မှာစတိုးလုပ်ထားသလဲအဲ့တော့ရှင်နာဂတိအဖြေတယ်မင်းမြတ်ထိုကံတို့သည်အစဉ်တစိုက်နောက်မှလိုက်တော့အရိတ်ကဲ့သို့အစင်တစိုက်နောက်မှလိုက်တတ်ကုန်၏တဲ့နော်အရိတ်လူပဲဒီတတ္တဝါနောက်ကသူပါနေတယ်ပေါ့လေအရိတ်ပေါ်မှာပါနေတာအဲ့တော့မိလိနာမင်းကြီးကမေးတယ်အရှင်ဘုရားဤနေရာ၌၎င်းဤနေရာ၌၎င်းထူကံတို့သည်တည်ရှိကုန်၏ဟုပြခြင်းမှတတ်ကောင်းပါသလားဒီနားမှာရှိတယ်ကွာဒီနားမှာရှိတယ်ကွာလို့ဒီလိုများပြောနိုင်ပါမလားဆိုတော့မင်းမြတ်ဤနေရာ၌၎င်းဤနေရာ၌၎င်းထိုကံတို့သည်တည်ရှိကုန်၏ဟုထိုကံတို့ကိုပြခြင်းငါမတတ်ကောမပြောနိုင်ဘူးတဲ့နော်ဒီနားမှာရှိတယ်ကွာဒီနားသိမ့်ထားတယ်ဟိုနားသိမ့်ထားတယ်လို့မပြောနိုင်ဘူးတဲ့သို့သော်ရှိတော့ရှိနေတာပဲရှိနေလို့လည်းပဲအကျိုးတွေပေါ်တာပေါ့ तू ဒီကံသို့မဟုတ်ဒီကံရတတ္တိတာမရှိဘူးဆိုရင်အကျိုးမပေါ်နိုင်ဘူးနော်ကိုအကျိုးတွေပေါ်တာထောက်တော့ကို तू ရှိလို့ပေါ့အဲ့တော့မိလိနာမင်းကြီးကဥပမာပြုတော်မူပါဦးလောဥပမာလေးနဲ့ပြောပါတဲ့နော်ဥပမာသိမရတယ်ဟောဒီမိလိနာပညာပါလေဥပမာနဲ့ကြီးပဲမိလိနာအမင်းကြီးကတော့ဥပမာအမျက်ထမ်းတောင်းတယ်မင်းမြတ်ထိုအရာကိုဘယ်သို့မှတ်ထင်သနည်းမင်းဘယ်လိုထင်သလဲတဲ့အကျင့်သစ်ပင်တို့သည်အတိတို့မတိသေးကုန်နော်တရားပင်စိုက်ထားတယ်ဆိုတော့အတိမတိသေးဘူးဤနေရာနဲ့၎င်းဤနေရာနဲ့၎င်းထိုအတိတို့သည်တိရှိကုန်ဤဟုထိုသစ်ပင်တို့၏အတိတို့ကိုပြခြင်းခံတတ်ကောင်းပါသလားနော်အတိတွေဒီအမြင့်တဲ့ရှိတယ်သူပင်စီတဲ့ရှိတယ်ဒီအကိုင်းတဲ့ရှိတယ်အရွယ်တဲ့ရှိတယ်လို့ဒီလိုပြောနိုင်လားတဲ့မပြောနိုင်ဘူးလေအဲ့တော့မိလိနာမင်းကြီးကအရှင်ဖုရားမတက်ကောင်းပါတဲ့အဲ့တော့ရှင်နာဂတိကမင်းမြတ်ဤအတူတာလျင်အစင်ဤမပြတ်ချင်းကြောင့်ဆိုလိုတာတော့တတ္တဝါကအစင်အတန်းကြီးလိုဖြစ်နေပေါ့ဟုတ်လားဒီတပွားပြီးတပွားတပွားပြီးတပွားသွားနေတဲ့အစင်တန်တန်ရှိတယ်အဲ့ဒီအစင်ဤမပြတ်ချင်းကြောင့်ဤနေရာနဲ့၎င်းဤနေရာနဲ့၎င်းထိုကံတို့သည်တိရှိကုံဤဟုပြခြင်းကမတက်ကောင်းနော်အဲတော့ရှင်နာဂတိတော်မှမတက်မပြနိုင်ဘူးဆိုတော့ဘယ်သူမှမပြနိုင်ဘူးသို့သောပြတယ်မပြနိုင်လည်းရှိတယ်လို့ပဲပြောရမှာပေါ့ဥပတ္တိမင်းအနေနဲ့ရှိတာတော့မဟုတ်ဘူးဥပတ္တိမင်းအနေနဲ့ကတော့ဖြစ်ပြီးချုပ်သွားပြီပေါ့မရှိဘူးသို့သောတနည်းနည်းနဲ့ကြံရစ်တယ်အတော်ဆန်းတယ်နော်သူကြံရစ်လို့လည်းပဲခုနပြောသလိုဒီအခြေအနေတွေနဲ့တွေ့လာတဲ့ခါမှာဟုတ်လားအချိန်ကခေါင်းအချိန်ခါမကောင်းနော်ဂတိကောင်းဂတိမကောင်းဥပ္ပရိကောင်းဥပ္ပရိမကောင်းဘယောကကောင်းဘယောကမကောင်းဆိုလဲအချိန်အတီဒီအချိန်နေတွေနဲ့တွေ့တဲ့အခါမှာအဲကောင်းတဲ့အချိန်နေတွေနဲ့တွေ့တဲ့အခါမှာကောင်းတဲ့ကံကအကျိုးပေးသွားတာပဲမကောင်းတဲ့အချိန်နေတွေဖြစ်နေတဲ့အခါကျမကောင်းတဲ့ကံကအကျိုးပေးသွားတာပဲအဲ့ဒါကြောင့်မို့ကံဆိုတာဘယ်နှထားတယ်ဘယ်နှသိမ့်ထားတယ်လို့တော့မပြောနိုင်ဘူးသို့တော့ဒီကောင်းမှုကိုဖြစ်စေအမကောင်းမှုကိုဖြစ်စေပြုတ်တဲ့အခါမှာအထူးသဖြင့်တက်တက်ကြွကြွပြုတ်ပိုးပြီးထင်ရှားတာပေါ့ဒီစေတနာစေဆောင်မှုအားထုတ်မှုအဲသူကချုပ်သွားပြီပဲလို့ခွန်းတယ်ဒ ီတတ္တဝါတွေရဲ့အစဉ်တန်တာမှာအချိုးပိဟန်နဲ့တတ္တိချမ်းထားခဲ့တယ်အဲ့ဒါကြောင့်မို့အချိုးပိတာအဲ့တော့သင်္ချာမရှိတော့လည်းပဲအချိုးပိနိုင်တယ်နော်အဲ့ဒီနေရာမှာဟိုဆရာတော်တောင်မြို့ဆရာတော်ခန်းတော်ဆရာတော်ဦးဇနကရေးတဲ့စာအုပ်ထဲမှာတချို့ဆိုရင်တဲ့မရှိပေမဲ့လို့ကြာမှအချိုးပိတာတွေအများကြီးရှိပါတယ်တဲ့နော်ဆိုတော့စာကျက်ထားတာဆိုတော့အခုကကျက်ထားတယ်ဟိုးနောင်ကျမှသွားပြီးတော့အချိုးပိတယ်ဓာမျိုးတွေရှိတယ်ဟာငငယ်တော့ကကိုကကျမရေကူးဆိုင်ခဲ့တယ်နော်အစားတော့ကူးဆိုင်ခဲ့တယ်လို့အဲ့ဒီလိုနေခဲ့တဲ့အတွက်ကြောင့်မို့ကြီးတဲ့ခါကျတော့ကျမတယ်အဲ့ဒီလိုဟာတွေအများကြီးရှိတယ်တဲ့ဒါကြောင့်မို့အာမရှိလို့အချိုးမပေးရဘူးလို့ဒီလိုတွက်လို့မရဘူးပေါ့မရှိတော့လည်းပဲသူတို့ရဲ့အချိုးဟာတစ်ချိန်မှသွားပြီးတော့ထင်ရှားတယ်နော်အဲ့ဒါကြောင့်မို့ကံဟန်လည်းပဲထုတ်တူပဲချုပ်သွားတော့လည်းပဲမိမိရဲ့အစွမ်းတတ္တိကိုတန်တန်အစင်မှာထားပြခဲ့တယ်အဲ့ဒီထားပြခဲ့တဲ့အတွက်ကြောင့်မို့သူအကျိုးပေးခြင်းတန်တဲ့အခါဆိုရပါဆိုထထပြီးတော့အကျိုးပေးတယ်ဒါကံရဲ့သဘောပဲဒါကြောင့်မို့ကံအကြောင်းပြောလာပြီဆိုရင်တိတိကျကျပြောလာပြီဆိုရင်စေတနာမှကံနော်သို့တော့စေတနာဆိုတာခုနပြုတ်လုတာနဲ့ကင်းပြီးတော့စေတနာဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးကုသိုလ်ကောင်းမှုပြုတ်တာနဲ့ကင်းပြီးတော့ကုသိုလ်စေတနာမဖြစ်နိုင်ဘူးနော်အကုသိုလ်ဟိုပြုတ်တာနဲ့ကင်းပြီးတော့အကုသိုလ်စေတနာမဖြစ်နိုင်ဘူးအဲ့တော့ဟိုမကင်းရမကင်းရောအနေနဲ့ပြောရင်တော့အမှုဆိုတဲ့ကောင်းမှုကုသိုလ်ဒါဟာလည်းပဲကံပေါ့တိုးတော့တိတိကျကျပြောမယ်ဆိုရင်စေတနာစေတသိက်နော်အဲ့ဒါမှကံကံကြောင့်ကိုအဲ့လိုဒီသေချာနားလည်ရမယ်ပြီးတော့ဒီဦးဇင်းတို့ခြေရဝါဒဗုဒ္ဓဘာသာမှာကံဆိုတာကံမဲ့နော်ကံရဲ့အကျိုးကိုကံလို့ဘယ်တော့မှမပြောဘူးဟာအခုတချို့အနောက်နိုင်ငံလူတွေရေးတဲ့ခါကံကြောင့်ရေးတဲ့ခါကျသူတို့ကကမ္မဟာဟာကမ္မ and its result နခုစလုံးကိုဆိုလိုတယ်လို့သူတို့အဲ့ဒါမျိုးတွေလုပ်လို့နေတယ်အဲ့တော့ဥစ္စနုထေရဝါဒမှာတော့ကံဆိုတာဟာအကြောင်းတက်တက်ပဲအကျိုးကိုဟုတ်ကိုမဟုတ်ဘူးအကျိုးကိုဝိပါကလို့ခေါ်တာနော်ကံဟာအကြောင်းပဲအဲ့ဒါကြောင့်မို့အင်္ဂလိပ်လိုရေးတာတွေပါတွေ့ရင်သာသတိထားရတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုညံလွန်တဲ့လူတွေအကြောင်းဟိုအထောက်အထားတွေမှာတနည်းအားမှာရေးထားတာရှိတယ်အဲ့တော့အဘိဓမ္မာသင်ရောတဲ့နော်အဘိဓမ္မာသင်ပြီးတော့ तू ကသိပ်ပြီးတော့ဟိုအတွေးခေါ်လွန်သွားရင်ဘာဖြစ်တတ်တယ်ပညာလွန်ရင်ဟိုမာယာများတဲ့အဘက်ကိုရောက်သွားတတ်တယ်ဆိုတာရှိတယ်နော်တရားလွန်တော့တွေးကြရယုံတတ်တယ်ဟုတ်လားပညာလွန်တော့ဟိုတွေးတွေးတွေးပြီးတော့အတွေးတွေမှားကုန်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောတဲ့နေရာမှာဒီစေတနာနဲ့စေတနာကိုဥပမာပိတ်ပြီးပြောထားတာရှိတယ်။အဲ့တော့အပြိဓမ္မာသိတက်ပြီးတော့အဲ့လိုလမ်းမရောက်တဲ့လူတွေကဘယ်လိုပြောလဲ။ဟာကံဆိုတာစေတနာကွာ။အဲ့တော့စေတနာဆိုတာစိတ်ထဲဖြစ်တာ။အဲ့တော့စိတ်ထဲစေတနာဖြစ်နေရင်ပြီးတာပဲကွာ။ဒါလှူခြင်းနဲ့စေတနာဖြစ်နေရင်ဒါနမြောက်တာပဲ။မင်းဒါနလှုပ်เสียမလို့ဘူး။ဟာသီလဆောက်တည်ခြင်းနဲ့စေတနာဖြစ်နေပြီတာပဲသီလဆောက်တည်စရာမလိုဘူးပေါ့လေဒါအဲ့လိုဆိုတော့ဒါနာလည်းမပြုတ်ဘူးသီလလည်းမဆောက်တည်ဘူးဆိုတော့ तू ကကောင်းရမရောမရောက်တော့ဘူးပေါ့လေအဲ့ဒီလိုလွန်သွားရင်အတွေးခေါ်လွန်သွားဖြစ်တဲ့တစ္ဆာမှာဒါနဲ့အကြောင်းပြထားတယ်ဒါပေမဲ့လို့ဟိုသူတို့စဉ်းစားတာမှားတာပေါ့ဟုတ်တယ်မလားခုနကပြောလို့ဒီလုံမှုကန်မှုမပါဘဲနဲ့ဒီစေတနာဖြစ်မှာမဖြစ်ပဲကဲဒါနာစေတနာဆိုတာပေးတာမဟုတ်ဘူးလားဘာတခုမှမပေးပဲထိုင်ပြီးတော့ဒါနာစေတနာလုပ်လို့ရနော်အဲ့ဒါဆိုရင
်တွေးတာဟာသူဝိတ္တဖြစ်မှာသူတရားဖြစ်မှာဒီလိုမျိုးပဲ
ပညာအမှန်တော့ပညာနဲ့တွေးတာပညာနဲ့တွေးပြီမယ်လို့အတွေးလွန်သွားတဲ့ခါကျတော့ तू ကမာယာဆိုတော့ဖြစ်သွားတယ်ပါဠိလိုကျ तू ကကေရာတိကပက္ခံပဇတိလို့သုံးတယ်ဟိုစင်းလဲတဲ့အပဲရောက်သွားတယ်ရေလူကသိတက်လာရင်ဒီလိုမျိုးမဟုတ်လား तू များအနိုင်ယူတော့ဟိုအဟုတ်ကမဟုတ်ပြောမဟုတ်ကအဟုတ်ပြောကြမ်းဖန်ပြီးတော့ तू ပြောတတ်တယ်မဟုတ်လားသူပြောလိုက်ရင်လည်းသူတို့ဟုတ်တယ်လို့လို့ပဲဆိုသူတို့ကိုယုံသွားတာပေါ့လေဒါမျိုးပေါ့လေဒီမှာလည်းပဲခုနပြောသလိုပဲစေနာဆိုတာနန္တရားပဲနန္တရားဆိုတာမစ်စိတ်ထဲတင်ဖြစ်တာဟုတ်တယ်မလားအဲ့တော့လှူတဲ့စေနာမစ်စိတ်ထဲဖြစ်နေပြီးတာပဲတကယ်မလှူလဲတာကုသိုလ်ရတာပဲဆိုဟုတ်တယ်လို့လို့ဖြစ်သွားတာပေါ့ဒါမှမဟုတ်ပစ္စည်းတစ်ခုပေးတာကိုဒါနခေါ်တာဟုတ်တယ်မလားအဲ့ဒီပစ္စည်းတစ်ခုမပေးဘဲနဲ့ဘယ်လိုလုပ်ပြီးဒါနစေနာဖြစ်မလဲမဖြစ်နိုင်ဘူးပေါ့ကောင်းပြီဒါကံအကြောင်းနော်အဲ့လိုကောင်းကောင်းနားလည်ရမယ်ကံအကြောင်းအဲ့ဒီကံတွေကအမျိုးမျိုးရှိတယ်အမျိုးမျိုးမှာနောက်ဆုံးကြရင်တော့ကုသကံအကုသကံနဲ့သွားမယ်နော်သို့တော့အခုရှေ့ပိုင်းမှာတော့ကိုတုတ်တံမှာလာတဲ့ကံတွေကို တင်းကျူစရာကဒီမှာပြထားတယ်နော်ဟိုအထခထာဒီမှာလည်းပဲဒါပြတယ်ဒါကြောင့်မို့အဲ့ဒီအစဉ်တိုင်းဒါဒီနေ့လေ့လာကြမယ်အဲ့တော့ပထမဆုံးပါတဲ့တော့ကိစ္စဤအစွမ်းဖြင့်ကံလေးမျိုးတဲ့နော်ကိစ္စဆိုတော့သူတို့ရဲ့ function ပေါ့လေကံလေးမျိုးရှိတယ်အဲ့ဒီကံလေးမျိုးကပထမဘာကံလဲတော့ဇနကကံနော်ဇနကဆိုတာဖြစ်စီတတ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ဟိုသူတရာအနှက်တိုင်းကတရာအတိုင်းကအနှက်ကစနကကံတက်တယ်ဘာဟုတ်ဖြစ်စီတတ်တာတော့အကျိုးဝိဘက်ကိုတဲ့နော်ပဋိသင်္ဍေအခါ၌ဖြစ်ပဋိသင်္ဍေအခါဆိုတာတကယ်ဟိုပဋိသင်္ဍေစိရဲ့ဥပအခါမှာကိုဆိုလို့တယ်ဒီတုံပဋိသင်္ဍေလို့ခေါ်တယ်ဟုတ်လားအဲ့ဒီပဘဝင်းကစပြီးတော့သေပြီးတဲ့အောင်ဘာလို့ခေါ်လဲဆိုရင်ပဝုတိလို့ခေါ်တယ်နော်ဒါကြောင့်မို့ပဋိသင်္ဍေဆိုရင်ပဋိသင်္ဍေစိတ်ဖြစ်နေတဲ့အခိုက်အတန့်ကိုဆိုလို့တယ်ပဝုတိဆိုရင်တပွားလုံးကိုဆိုလို့ပဋိသင်္ဍေအခါ၌ဖြစ်စေပဝုတ္တိအခါ၌ဖြစ်စေအခွင့်သင့်အခါဝဲမိမိကိုယ်တိုင်ဖြစ်စေနိုင်သောကံနော်အကျိုးကိုမိမိကိုယ်တိုင်ပေးနိုင်တဲ့ကံပေးတဲ့အခါမှာပဋိသင်္ဍေအခါမှာပေးခြင်းပေးမယ်ပဝုတ္တိအခါမှာပေးခြင်းပေးမယ်အဲ့ဒီလိုကံမျိုးကိုဇနကကံလို့ခေါ်တယ်အကျိုးဝိဘက်ဆိုတာနားလည်လားအဲဟုတ်ပြီအဲ့ဒါဘာလဲဝိဘက်စိတ်ရယ်ဝိဘက်စိတ်နဲ့ရှင်တဲ့စေတသိက်ရယ်ကမ္မဇယုတ်ရယ်ကံကြောင့်ဖြစ်တဲ့ဒါအဲကမ္မဇယုတ်ကတော့နားမလည်သေးဘူးထားပါတော့ဟုတ်လားယုတ်ပန်းကြလာလိမ့်မယ်ကံကြောင့်ဖြစ်တဲ့ယုတ်ရယ်ပြီးတော့အဲ့ဒီကနေဆက်ပြီးတော့ဖြစ်တဲ့အဲဥဒုဇယုတ်ရယ်ကမ္မပစ္စယဥဒုဇလို့ခေါ်တာပါလို့ကံကြောင့်ဥဒုဇယုတ်ဆက်ဖြစ်တာနော်အဲဒါပရိသေခါတွေမဟုတ်ဘူးဒါကဟိုပုဋိခါမှာရောက်ပေါ့ဆိုတော့ငရဲကြသွားတယ်ဟုတ်လားသူငရဲကြပြီးတော့ငရဲဒုက္ခတွေခံရတယ်သင်္ဍုံကြီးနဲ့အပြတ်ခံရတယ်တို့ဘာလို့ညာတို့တွေပေါ့လေအဲ့လိုမျိုးတွေပေါ့เออไอ้ไอ้อะไรห่าမျိုးကိုအကျိုးဝိဘက်လို့ခေါ်တယ်ဒါမှမဟုတ်အကျိုးဝိဘက်လို့ပြောရင်ဘယ်လိုနားလည်ရမလဲဝိဘက်စိတ်ရယ်ဝိဘက်စိတ်နဲ့ရှင်တဲ့စေတသိက်ရယ်ကမ္မဇယုတ်ရယ်အခါအဲ့ကမ္မဇယုတ်ကနေတစ်ဆင့်ထောက်ပြီးတော့ဖြစ်တဲ့ဥဒုဇယုတ်ရယ်ဒါတွေကိုအကျိုးဝိဘက်လို့ဒီနေရာမှာခေါ်မှာเนาะအင်းတသတာကိုပဋိသင်္ဍေအခါမှာဖြစ်စေပုဒ္ဓီအခါမှာဖြစ်စေအခွင့်ရတဲ့အခါမှာဖြစ်စင်နေတဲ့ကံမျိုးကိုဇနကကံလို့ခေါ်တယ်ဒါကုသိုလ်ဖြစ်ဖြစ်အကုသိုလ်ဖြစ်ဖြစ်ဖြစ်နိုင်တယ်ပေါ့နော်နောက်နံပါတ်2ကပါတော့ဥပဋ္ဌံဘကကံဥပဋ္ဌံဘကဆိုတာထောက်မှန်တယ်လို့ဒီလိုအဓိပ္ပာယ်ရှိကိုယ်တိုင်ကအကျိုးမပေးနိုင်နော်တပါသောကံအကျိုးပေးခွင့်ရလေအောင်နော်ကိုယ်တိုင်တော့မပေးနိုင်ဘူးဒါပေမဲ့လို့တခြားကံအကျိုးပေးခွင့်ရအောင်ကိုညီတတ်တဲ့ကံအကျိုးပေးခွင့်ရနေပြန်လျင်လဲပဲတဲ့အဲ့ဒီကိုကံကအကျိုးပေးခွင့်ရနေရင်လဲပဲပါတယ်လို့အကျိုးပေးပိုးပြီးတော့တန်းအောင်သူကကူညီပေးမယ်အကျိုးပေးတဲ့အခါမှာလဲပဲတဲ့ထိုးအကျိုးများကြားရှိဖွံ့ဖြိုးလျောင်နော်သုံးချက်ရှိတယ်ပေါ့ဟုတ်လားအကျိုးပေးခွင့်ကိုကံကအကျိုးမပေးနိုင်ပြီမဲ့လို့တပါသောကံအကျိုးပေးခွင့်ရအောင်အဲ့ဒီကံကသူကသူအကျိုးပေးခွင့်ရနေရင်လဲပဲအကျိုးပေးချက်တန်းအောင်နော်အကျိုးပေးတဲ့အခါမှာလဲပဲကြာရှိဖွံ့ဖြိုးအကျိုးပေးနိုင်အောင်တဲ့ကုသိုလ်အရာမှဖြစ်စေအကုသိုလ်အရာမှဖြစ်စေလျောစွာထောက်မှကူညီတတ်သောကံဆပ်ပတ်လုပ်တတ်တဲ့ကံပေါ့ဥပဋ္ဌာမကကံလည်းအရေးကြီးတာပဲနော်ဇနကကံကဘဝတစ်ခုဖြစ်စေပြီးဆိုဥပဋ္ဌာမကကံကဒါထောက်ပံ့ရင်ဒါအကောင်းကြီးတွေ့တာပေါ့လူဘဝမှာအကောင်းကြီးတွေ့နေတာဒါအဲ့ဒီဥပဋ္ဌာမကကံထောက်ပံ့တာတွေအများကြီးပါတာပေါ့ဒါကိုဥပဋ္ဌာမကကံလို့ခေါ်တယ်နောက်တစ်ခုကပါတော့ဥပပီလကကံတဲ့ဥပပီလကဆိုကပ်ပြီးတော့နှိမ့်ဆက်တတ်တယ်လို့ဆိုလို့တပါသောကံကိုအကျိုးပေးခွင့်မရလေအောင်နော်အကျိုးပေးခွင့်မရအောင်သူကဝင်နှောက်ရက်နေမှာကြားစီးနေမှာအဲ့လိုကံမျိုးအခွင့်ရပြန်လျင်အကျိုးပေးမထက်တန်အောင်အဲသူများသူကအကျိုးပေးခွင့်ရနေလဲသူကဝင်ပြီးကပ်ပြရပြလုံမှာပေါ့ဒီကံမျိုးတွေကရပြီးသောအကျိုးကိုလည်းမဖွင့်ဖြိုးလီအောင်နော်ရပြန်လည်းပဲအကျိုးပေးညံ့တော့အောင်ပေါ့လေဟိုဘာခေါ်လဲပြပြဝဝအကျိုးမပေးအောင်နော်အဲ့ဒီလိုကပ်ပြီးတော့နှိမ့်ဆက်တတ်တဲ့ကံမျိုးကိုဥပပီလကကံလို့ခေါ်တယ်ဒါလည်းပဲကုသိုလ်ရောအကုသိုလ်ရောနှစ်မျိုးလုံးမဖြစ်နိုင်ဘူးဟုတ်လားကုသိုလ်ကိုနှိမ့်ဆက်တော့အကုသိုလ်ကံပေါ့အကုသိုလ်နှိမ့်ဆက်တော့ကုသိုလ်ကံဟောအကုသိုလ်နှိမ့်ဆက်တော့ကုသိုလ်ကံဆိုတော့ခွေးဖြစ်နေဆိုတော့ဟုတ်လားခွေးဖြစ်တယ်ကအကုသိုလ်ကြောင့်ခွေးဖြစ်တာဟုတ်လားဥပ္ပခာတကုတန်တီနနဲ့သူပြိတ္တန်နေနေဒ ဒါမှမဟုတ်ခွေးပါမှာသူဟန်ချက်ပါချက်နေရတယ်အဲစားကောင်းတော့ပို့ရသားရတယ်နေရကောင်းကောင်းနေရတယ်အခုဒီနေငါခွေးလို့ဟုတ်တယ်ဟုတ်လားဒါမှမဟုတ်ဆိုကုသိုလ်ဥပပိလကကံကဝင်ပြီးသူအကုသိုလ်ကံကိုနှိပ်ဆက်ပေးနေတာဟောပြုတ်နေတာဟုတ်လားသူအကုသိုလ်အကျိုးပေးခွင့်ဟိုအကျိုးပေးတာမဖွင့်ပြုတ်အောင်လုပ်နေအကုသိုလ်ကကောင်းကောင်းကျိုးပဲဆိုခွေးပေါ်မှာလဲခွေးပင်ခွေးနံတဲ့အခါဒုက္ခရောက်နေရမှာဟောအခုခွေးသာဆိုလဲတချို့နေရာတွေကလူလေးတဲ့တော့သူတို့ကဒီနေငါဟန်ကြလေးရဲ့အဲအစားကောင်းကောင်းစားရတဲ့အခါလဲဟိုပါခေါ်လဲကျန်းမာရေးတို့ဘာလို့ဆရာဘုန်းကြီးမမပို့ရတာတို့ခြေသက်လက်သက်ဖြတ်ပေးရတာတို့ဟုတ်လားရှမ်ပူလုတ်တာတို့စုံးလာပဲဟာဒုက္ခပဲဒီနေငါအေးအဲ့လိုသူတို့ခံစားရတာတွေကဘာလဲဆိုရင်ကုသိုလ်ဥပပိလကကံကအကုသိုလ်ကံကိုသူနှိပ်စက်ပေးတာအကုသိုလ်ကံကြောင့်ခွေးဖြစ်တယ်သို့သော်အဲ့ဒီကုသိုလ်ဥပပိလကကံဝင်ပြီးတော့အဲ့ဒီအကျိုးပေးကိုညံ့အောင်လှုပ်လိုက်တော့သူကကောင်းတာလေးတွေတွေ့နေတာပေါ့နော်လူပြစ်လာတဲ့ကုသိုလ်အကျိုးကြောင့်ဖြစ်တယ်လူဘဝမှာခါအကျိုးကံတာဘာဆင်းရဲနေတာပါဒါကြတော့အကုသိုလ်ဥပပိလကကံနော်ဒါကြောင့်မို့တပါးသောကံကိုအကျိုးပေးခွင့်မရလေအောင်အခွင့်ရပြန်လင်းအကျိုးပေးမထက်တဲ့အောင်ရပြီးတော့အကျိုးကိုလည်းမဖွံ့ဖြိုးလေအောင်ကပ်၍နှိမ့်ဆက်တတ်သောကံအကျိုးပေးခွင့်မရအောင်လည်းပဲသူကနှိမ့်ဆက်နိုင်တယ်နော်ကုသိုလ်အကျိုးပေးခွင့်မရအောင်နော်အကုသိုလ်ကနှိမ့်ဆက်မယ်အကုသိုလ်အကျိုးပေးခွင့်မရအောင်ကုသိုလ်ကနှိမ့်ဆက်မယ်နံပါတ်၄ဥပဂါတကကံဥဂါတကစာနှိမ့်ဆက်တတ်တယ်ပေါ့လေနော်ဒီနေရာမှာတော့နှိမ့်ဆက်တယ်ဆိုတာဖြတ်ပြစ်တဲ့သဘောမျိုးရှိတယ်ဒါကြောင့်မို့နှိမ့်ဆက်ယုံတွင်မကတဲ့ဘိုးတော်ကတော့နှိမ့်ဆက်ယုံနှိမ့်ဆက်တာဒါကတော့နှိမ့်ဆက်ယုံတွင်မကတပါသောကံကိုလုံးဝအကျိုးမပေးနိုင်အောင်နော်တက်ဖြတ်တတ်တဲ့ကံပြီးပြည့်တဲ့အကျိုးများကိုလည်းပြတ်သွားအောင်တက်ဖြတ်တတ်တဲ့ကံအဲ့လိုကံမျိုးကိုဥပဂါတကကံလို့ခေါ်နော်ဒါလည်းကုသိုလ်အကုသိုလ်နှစ်မျိုးလုံးရှိတယ်ဆိုတော့ပစ္ဆန္နတရိယကံဟုတ်တယ်မလားအဲ့လိုကံမျိုးကြတော့ဒီနောက်ဘုရားပါလဲအပယ်ကိုကြကိုကြနော်ရှောင်းလို့ကိုမရဘူးဒါဥပဂါတကကံနေပေါ့အဇရတဟာဖရာကိုသိကြည်ညိုသွားတယ်နောက်ခါမှာဟုတ်လားဘလောက်ကြည်ညိုအဖတ်တတ်တဲ့ဥပဂါတကကံဟိုပိတုဂါတကကံရှိတဲ့အတွက်ကြောင့်မို့ငရဲပဲကြရတာပဲနော်ငရဲမှမလွတ်ဘူးအဲ့ဒါပေါ့အဲ့ဒါနှိမ့်ဆက်ယုံနေမှာကတပါးသောကံကိုလုံးဝအကျိုးမပေးနိုင်အောင်နော်အင်္ဂုလိမာလာလူတွေတက်ခါတာနေဘူးဟုတ်လားဟိုလက်ဟိုဘာလက်ညှိုးတစ်ထောင်လို့ဆိုမယ်လို့သူကတက်ပြီးတော့ဒီလက်ညှိုးဖြတ်ထားတော့ကြီးရချီသွားဘာရချီသွားဆိုပြန်ထပ်တက်ရပြန်ပြီဆိုတော့တစ်ထောင်ကမှမဟုတ်ဘူးသူတက်ခါတာလေနော်အဲ့ဒီအကုသိုလ်ကံနေဘလို့များတယ်ဒါမှမဟုတ်အဲ့ဒီအကုသိုလ်ကံကိုအရဟတမေကုသိုလ်ကံကအကုန်လုံးတက်ပြတက်ဖြတ်ပြတယ်ဂျုံပိနေတော့ဟုတ်ဘူးလားဒီဝဒကုသိုလ်ကံကြောင့်သူဖေလူဖြစ်တယ်ဟုတ်လားယဟန်ဖြစ်တယ်ဖရာရောက်ဖို့ဖြစ်တယ်ဇန်နေပါရီရတယ်ဒါမှလို့တစ်ချိန်ကြတော့ဗာဖြစ်လဲမြတ်စွာဘုရားကိုပြန်ပြီးတော့ပြင်မှပြီးတော့မြတ်စွာဘုရားကိုအာသွေးစင်းတည်အောင်ပြုတယ်တန်ခါသင်းခွဲတယ်ဆိုတော့အဲ့ဒီအကုသိုလ်ကံကြီးကဖြတ်လိုက်တော့ငွေရထားတဲ့ဇန်ဘိန်ကြီးနေအကုန်လုံးကွယ်ပျောက်ပြီးတော့တေးတော့ခါမှလည်းပဲအဝေးစီးကြနော်အဲ့ဒီလိုဥပဂါရကကံဒါကြောင့်မို့ဒီဥပပိလကကတော့သူကနှိမ့်ဆက်တာပေါ့လေနော်ကပြရပဲဝင်လို့နှိမ့်ဆက်တယ်အကျိုးပေးမထက်တဲ့အောင်လုပ်တယ်ဒီကံကတော့လုံးဝဖြတ်ပြိုက်တာပဲနော်လုံးဝချိန်မှုန်းပြစ်လိုက်တယ်ဒါကိုဥပဂါတကကံလို့ခေါ်တယ်ဒါကြောင့်မို့ဒီအစွမ်းဒီလိုသူတို့ရဲ့ဟိုကိစ္စအဖြစ်ခွဲမယ်ဆိုရင်ကံ၄မျိုးရှိတယ်နော်ဥပုံညာရေးတဲ့ဟိုလေကျူလာပါလားရှိတယ်ဥစဉ်လို့မရဘူးရကြလားအကုသူဂါတကက်ကေကယခုလူလာပြီးဖြတ်တော်ကြောင့်ဆိုတော့ပါဆိုတော့သူတေခဏိရှိသွားတာသူ့ဥပ္ပဉ္စနောက်တော့ဖမ်းပြီးတော့မြို့ဝဥဒါဦးကဟိုဘယင်မသိအောင်တတ်ပြတာလေအဲသူတတ်တော့သူ့ကိုတတ်မယ်ဆိုတာသိတဲ့ခါကျတော့အဲ့ဒီလင်္ကာတပုတ်သူရေးတယ်အဲ့ဒီမှာအကုသူဂါတကက်ကေကဟာသူလူဘဝရနေပြီးတော့ခုဥပဂါတကက်ကဝင်ဖြတ်လို့ငါတော့သိရတော့မယ်ဗောအမှတော့တနာဆရာကောင်းနေအဲ့ဒါလေအင်းတိတ်ပါပဲကောင်းတယ်စကလုံးပြောင်းလဲဟမ်အရင်တော့နည်းတယ်တော်တော်စကလုံးပြောင်းတယ်အချိုတန်းဆရာဖေတို့ကတော့စကလုံးရင်တယ်ဒါတမျိုးစီအဲအဲ့ဒါကဥပဂါရကကံတဲ့ အဲ့ဒီလိုကံလေးမျိုးရှိတယ်ဒါအကျင့်ပေါ့လေနော်နောင်တော့လည်းပဲတခြားစာအုပ်တွေဘာတွေရှိပါလဲမဖတ်စီဟုတ်လားအခုလောက်သေးနည်းနည်းပါပါမှတ်မိယုံနန်းလေဘုရားတော့ဒါပဲဒီနေ့ဒါမှမဟုတ်အပြည့်စုံအကုန်လုံးစာရေးလိုက်တယ်ဒါကတော့ဟိုဟာလေးတွေနာမည်လေးတွေရိုက်မလို့စိတ်ကူးတာဟုတ်လားစန္ဒကကဥပဒ္ဓမကကနဲ့ဒါကြပြောလဲမှတ်မိဖို့လွယ်မှာမဟုတ်လေလို့ဆိုတာနဲ့ဟိုစာအုပ်ထဲပါလိုက်တဲ့အကုန်ကူးပြီးတော့ရိုက်ထားလိုက်တယ်နည်းနည်းပို့ပြီးတော့ဒိဗေနားလည်တော့ပေါ့ကောင်းပြီအဲ့ဒီလိုကိစ္စကြီးအစွမ်းဖြင့်ကံလေးမျိုးအဲ့တော့ဒီကံလေးမျိုးမှာတော့ကိုဟိုကုသိုလ်ကံပဲအကုသိုလ်ကံပဲဆိုတာဒီခွဲခြားပြီးတော့မထားဘူးဟုတ်လားကုသိုလ်လည်းဖြစ်နိုင်တယ်အကုသိုလ်လည်းဖြစ်နိုင်တယ်နောက်တစုနော်နောက်၄ခုတစုတခါလာပြန်တယ်ဒါကြတော့ဘာကြီးအစွမ်းဖြင့်တော့အကျိုးပေးအလှက်အစင်အားဖြင့်နော်လေးခုသလုံးရှိရင်ဘယ်ကံကအရင်ကျိုးပေးမယ်နော်သုံးခုရှိရင်ဘယ်ကံကအရင်ကျိုးပေးမယ်စသဖြင့်အဲ့နောက်တစုကပါတော့အကျိုးပေးအလှက်အစင်အားဖြင့်ကံလေးမျိုးနော်အကျိုးပေးအစင်ကျိုးပေးအစင်ဆိုတာအကယ်၍ကံလေးမျိုးသလုံးပြုထားမိရင်ဘယ်ကံကအရင်ကျိုးပေးမလဲနော်အဲသုံးမျိုးပြုထားမိတယ်ဘယ်ကံကအကျိုးအရင်ကျိုးပေးမလဲနှစ်မျိုးပြုထားမိတယ်ဘယ်ကံကအကျိုးပေးမလဲစသဖြင့်ဒီလိုအကျိုးပေးအစဉ်အားဖြင့်ခွဲမယ်ဆိုရင်ကံလေးမျိုးရှိတယ်နော်ဒါတွေက overlap ဖြစ်မှာနေနော်ဟိုဘက်ကကံနဲ့ဒီဘက်ကကံနေဟာဟုတ်လားဟိုဂရုကကံကဟိုမှာဘာလို့တဏ္ဍကကံဖြစ်မှာပဲစဏ္ဍကကဖြစ်မှာလေဥပါခဏဌာမကလည်းဖြစ်နေတာနော်အဲ့တော့အဲ့လိုအလှဲ့အစဉ်အားဖြင့်ဆိုရင်၄မျိုးတဲ့နံပါတ်၁ကံကိုဘာလို့ခေါ်လဲဂရုကကံတဲ့နော်ဟိုအတူကအဖြစ်တော့ဂရုကံနဲ့ခေါ်ရတယ်နော်ဒါမှန်တိုင်းခေါ်ရင်တော့ဂရုကကံလို့ခေါ်ရမယ်ဂရုဆိုလေးတယ်လို့ဆိုလို့လေးတယ်တဲ့နော်ကြီးလေးတဲ့ကံမျိုးပေါ့လေကုသိုလ်အရာမှဖြစ်စီအကုသိုလ်အရာမှဖြစ်စီကြီးလေးတဲ့ကံမျိုးတပါးသောကံတို့မတမ်းမြင်နိုင်လောက်အောင်ကြီးလေးတဲ့ကံတဲ့နော်ဘယ်လိုကံမျိုးလဲတော့ကုသိုလ်အရာ၌မဟက်ကုတ်ကံများတဲ့ကပ္ပစနဲ့မဆိုင်ဘူးနော်ဇန်နေပြောတာဟုတ်လားအရူပဇ္ဇံနဲ့အရူပဇ္ဇံနဲ့ကုသိုလ်အရာ၌မဟေကုတ်ကံများနှင့်အကုသိုလ်အရာ၌ပင်စန္နန္တရိယကံများအကုသိုလ်အရာမှာပင်စန္နန္တရိယကံဒါတွေကိုဘာလို့ခေါ်လဲဂရုကကံတဲ့နော်ကြီးလေးတဲ့ကံဖြစ်တဲ့အတွက်ကြောင့်မို့သူတို့ကအကျိုးမပေးဘဲမနေဘူးပေးကိုပေးမှာနော်ဇံရနေတယ်ဆိုတော့ဇံရပြီဒီပုဂ္ဂိုလ်သေရင်ဟိုဗျမတ်ပြီရောက်ကိုရောက်ရမှာနော်ဇံပြက်သွားရတာဟုတ်လားဇံပြက်သွားတော့မရောက်ဘူးပေါ့ဇံမပြက်ဖဲနဲ့သာဒီတည်သွားမယ်ဆိုရင်ပြမပီရောက်ကိုရောက်မှာဘာမှတခြားကံကဝင်ပြီးတော့မတမ်းမြင်နိုင်နော်အဲ့လိုကံမျိုးတဲ့အကုသိုလ်အရာမှာဆိုရင်တော့ဘာလို့ပင်စန္နန္တရိယကံပင်စန္နန္တရိယကံကြောင့်ဟိုတခါတော့ပြောပြီးနော်အမိတ္တတာအဖတ္တတာယဟန္တာတ္တတာဒီဘာလို့မြတ်စွာဘုရားကိုသွေးစင်းတည်အောင်ပြုတာတန်ခါသင်ခွဲတာနော်အဲ့ဒါမှလည်းပဲအဲ့ဒီ၅မျိုးမှလည်းပဲတန်ခါသင်ခွဲတာကအပြည့်အကြီးဆုံးတယ်နော်တန်ခါသင်္ခါရနောက်ကြတော့ကိုမြတ်စွာဘုရားသူစင်းတည်အောင်ပြုတာကအပြစ်ကြီးတယ်အဲ့ဒီနောက်ကိုယဟန္တာတတ္တာကအပြစ်ကြီးတယ်အဲ့ဒီနောက်ကိုအမိနဲ့အဖနှမျိုးရှိရမှာအမိရောဖာရောကတိလတိခါချင်းညီမျှနေရင်အမိတတ္တာကပိုအပြစ်ကြီးတယ်ဒါတော့အမိရောပိုကျေးဇူးများလို့လေအဲတိလတာရင်တော့တာတဲ့ပုဂ္ဂိုလ်တတ္တာကပိုပြီးတော့အပြစ်ကြီးတယ်ပေါ့လေအဲ့ဒီလိုသွားတယ်အဲ့ဒီငါးခုမှလည်းပြီးတော့အဲ့ဒီအမိတ္တဖတ်တတ်ဆိုသိချင်တာကောင်းတယ်နော်ဟိုတွန်းလိုက်သွားရင်ဆိုတော့ဟိုလားကိုကတဏ္ဏနဲ့ပြိတ်တယ်မတော်တဆနဲ့ကို့အဖေမှန်သွားတယ်ဆိုတော့အဲ့ဒါဒီကံထိုက်တာပဲလေမသိလေထိုက်တာပဲပြီးတော့ယဟန္တာတတ်တယ်ဆိုတော့တတ်တော့မသိဘူးဆိုတော့ဟာယဟန္တာလည်းမရှိဖြစ်ခြင်းမဖြစ်မှာသို့တော့ကိုရိုက်လေတဲ့ဆိုတော့ပြီးတော့မှ तू ကအာထုပ်ပြီးယဟန္တာဖြစ်သွားပြီးတော့တည်တယ်ဆိုတော့ယဟန္တာတတ်တာပဲလေကိုလက်ချက်နဲ့ပဲဒီပုဂ္ဂိုလ်သိရတာကိုချက်ချင်းသိတာမဟုတ်ပြီမဲ့လို့ဇီဝိတ္တရေကဟိုသူ့ငကိုရှိငကိုနေမဲ့အတိုင်းမနေဘဲနဲ့တူပြီးတော့ပြတ်သွားတာ။အဲအဲ့ဒါကြောင့်မို့အတော်ကြောက်စက်ကောင်းနေတာတွေ။အဲအဲ့ဒီပင်စံနန္တရိယကံကိုဘယ်ကံလဲထဲတော့ဂရုကကံကြီးလေးတဲ့ကံနဲ့ဟုတ်တော့ဗောနော်ဒီကံမျိုးကတော့သိကြောက်စက်ကောင်းလား။ဟိုတခါပြောခဲ့တဲ့ဘာတော့ပင်စံနန္တရိယကံဟိုတခါတခုပြောခဲ့ပါသေးတယ်အန္တရ၅ပါးနော်ကောင်းပြီဂရုကကံပြီးတော့ပါတယ်နော်အာတန္နကံတဲ့ မြန်မြန်ခေါ်တဲ့ခါကျအာတန်ကံလို့ခေါ်တယ်နော်အာတန်ကံအာတန်နဆိုနီးတယ်လို့ဆိုလို့တယ်အဲ့တော့နီးတဲ့ကံနီးတဲ့ကံဆိုပါတော့စုတေကံနီးတဲ့တေကံနီးလောလောဆယ်၌ပြုတ်အပ်တော့ကံတေကံနီးချက်မှာပြုတ်အပ်တဲ့ကံမျိုးအဲ့ဒီကံမျိုးကိုဘာလို့ခေါ်တော့အာတန်ကံလို့ခေါ်တယ်သို့မဟုတ်ရှေးကပြုတ်ပြီးသားကိုစုတေကံနီး၌ထပ်၍အောင့်မေ့အပ်ဆင်ခြင်းနီးအပ်တော့ကံနော်ဟိုးရှိတော့ပြုတ်ခဲ့တဲ့ကံပဲအခုထပ်ပြီးတော့သတိရနေတာနော်အဲ့လိုကံမျိုးကိုလည်းဘာလို့ခေါ်လဲအာတန္တကံတေဂန်နိကပ်ပြီးတော့ပြုတ်တဲ့ကံတေဂန်နိကပ်ပြီးတော့သတိရတဲ့ကံလို့ဆိုတာဒါအာတန္တကံဒီအာတန္တကံမှာလည်းပဲကုသိုလ်အကုသိုလ်နှစ်မျိုးပဲပေါ့ဟုတ်လားစုတေဂန်နိလောလောဆယ်နဲ့ပြုတ်ရတော့ကံဒါကြောင့်မို့တေဂန်နိမှာနော်ဟိုထပြီးတော့ဘာမှမလုပ်ပြီမလို့စိတ်ထဲကဒေါမနတဖြစ်တယ်နော်သုံးမှုအစွဲလန်းကြီးတွေနဲ့တည်သွားတယ်ဆိုရင်အဲကောင်းရမရမရောက်တော့ဘူးနော်ဒေါသနဲ့တည်ရင်ငရဲကြတတ်တယ်ဟုတ်လားတည်ရဲဘာလို့လဲဖြစ်တတ်တယ်လို့ဆိုတယ်လောဘနဲ့တည်ရင်လည်းပဲဒါပိတ်တာလို့ဘာလို့ဖြစ်လဲနော်အဲဒါကြောင့်မို့သုတေကံဤလောလောဆယ်မှာပြုတ်အပ်တဲ့ကံသုံးမဟုတ်နောက်တော့ပြုတ်တာကိုပဲသုတေကံဤမှာတတိယတဲ့ကံနော်အောက်မိတဲ့ကံမျိုးကိုဘာလို့ခေါ်လဲအာတန်နကံလို့ခေါ်တယ်အစုတေကဏီမှာပဲကောင်းမှုကုသိုလ်ပြုလို့ဟုတ်လားတသက်လုံးကမကောင်းတာလုပ်ပေးမယ်လို့ချက်ချင်းကတော့ပြင်ကောင်းတဲ့ဘဝရောက်သွားတယ်ဟောဒါမျိုးတွေလည်းရှိတာပဲဒါကြောင့်မို့ဦးဇင်းတို့ဘုရားဘာသာဝင်တွေဖို့မှာတေကဏီအရေးကြီးတယ်နော်တေကဏီမိတ်ဆွေကောင်းရှိဖို့အရေးကြီးတယ်တေကဏီမှာဟောတေမဲ့လူစိတ်အနှောက်ရှက်မဖြစ်စေဖို့သူစိတ်ကောင်းကောင်းမွန်မွန်နဲ့တေအောင်မတေနိုင်အောင်ကိုကကူညီပေးနိုင်ဖို့ပေါ့လေဒီအဲ့လိုမိတ်ဆွေမျိုးအရေးကြီးတယ်နော်ဒီအာတဏကံကလည်းပဲ तू ကအကျိုးပေးတဲ့ခါကျတော့ तू ကအရင်ထွက်ပြီးတော့အကျိုးပေးတာဟုတ်ကရုကကံတော့ထားပါတယ်အာတဏကံနဲ့အာစိဏကံနှစ်မျိုးမှဆိုရင်အဲ့တော့ဒီနေရာမှာဟိုဝုထုပေါ့ဟိုသောဏမထေရဲ့ဖခင်ကြီးဝုထုအရင်လည်းပြောဦးပါလေနော်ဟိုမုတ်ဆိုးကြီးလှုပ်လာပြီးတော့နှောင်ကြီးတဲ့ခါကျတော့ယဟန်ပြူပေးထားတေကန်နေ့ကျတော့ငရဲနမိတ်တွေထင်တာလေအဲ့ဒီနမိတ်တွေကိုပြောင်းပေးတာအဲ့ဒါကလျာဏမိတ်တဆိုတာအဲ့ဒါမျိုးပဲဟုတ်လားตาထိုးမှာတော့ตาဆိုတော့ตาလည်းဖြစ်ယဟန်လည်းဖြစ်ဆိုတော့အကောင်းဆုံးမိတ်ဆွေရသွားတာဟုတ်နော်အဲ့ဒါသိရကြည့်တယ်အဲ့လိုမိတ်ဆွေမျိုးမရဘူးမိတ်ဆွေစုရရင်လည်းဒုက္ခပဲအေးအဲ့ဒါအာတဏကံတဲ့နော်နောက်တစ်ခုကဘာလဲတော့အာစိဏကံအာစိဏကံလို့ဒီလိုပဲပြောလို့ရှိရင်နေ့စဉ်မပြတ်လေးချက်အပ်ပြုတ်အပ်တော့ကံနော်ဒါကတော့အများတန်းပြုတ်နေတဲ့ကံမျိုးပေါ့ဟုတ်လားအဲနေ့စဉ်ဖျားရှိခိုးတာရှိတယ်ဗတိစိတ်တာရှိတယ်တရားထိုင်တာရှိတယ်နော်ပြီးတော့ကိုတရားထိုင်တာရှိတယ်နော်အလှူဒန်းပြုတာတွေရှိတယ်ဒါတွေဟာပါလိမ့်တယ်နေ့စဉ်မပြတ်လေ့ကျက်အပ်တဲ့အာစိဏကံနော်ပြီးတော့တခါပြုထားပြီးတဲ့နောက်ခဏခဏအောင့်မေ့အပ်တဲ့တရိယာအပ်တဲ့ကံမျိုးလည်းပဲအာစိဏကံပါပဲနော်မပြတ်လိလာအပ်တယ်လို့ဆိုလိုတာပေါ့အာစိဏကံကလည်းပဲတကယ်အားကိုးရတယ်ဘာလို့ဆိုတော့ဒီအာစိဏကံဒီပင်တွေ့ရကြအာတဏကံလာဖြစ်နေတယ်အမြဲတမ်းဒါကလေးလာလေးလာအလေးလာလှုပ်ထားတော့ကိုအမြဲတမ်းပြုတ်ထားတော့သင်္ခါနိကျတော့သူပဲလာပေါ်တော့တာဟုတ်လားအဲ့တော့ဒီအာစိဏကံဒီပင်အာတဏကံဖြစ်လာတယ်အဲဒါကြောင့်မို့ဥစဉ်အဖေတခါကြီးကတော့ तू ကတပြိတော့အာတဏကံအမကိုဘူးဥစဉ်နဲ့အာစိဏကံမအားကိုးလာတာနေတိုင်းကျူးကျူးဆာဆာလှုပ်တယ်မနေ့၃လရီထားဘုရားရှိကိုပရိစိတ်မေတ္တာပို့မေတ္တာဆိုအကျဏ်ပို့လာဟိုတမညာတစ်ခေါက်နှစ်ခေါက်ပို့တော့မဟုတ်ဘူးဒီဆိုတော့သူစတဲ့မှာဖွာပြတဲ့ပုံကိုရွေးထားတယ်ဖုန်ကြီးတွေရောလူတွေရောပေါ့လေ20 30ရှိတယ်အဲ့ဒါတယောက်တယောက်ကတော့အကျိတ်20 20ပို့လာဆိုအာဝေရာဟွန်လူအပြပိစံလူနေကံလူဒုက္ခရံပြိဟရံလူစားတယောက်အကျိတ်20 20အဲ့လိုပို့လာတယ်သူကအဲ့ဒါပဲအာစိဏကံသူကတော့အာကုတယ်အာတဏကံကမရေရဘူးတယ်ဒါကြောင့်မို့အာစိဏကံလဲတာအရေးကြီးတာပါပဲနော်အခုဟိုဘုတ်မှာကတ်ထားတယ်ဘာလို့ကတိမြဲတဲ့ပုဂ္ဂိုလ်တွေဆိုတာလေအဲ့ဒါလေးဖတ်သွားကြအောင်နော်အဲ့ဒါလည်းပဲဒီအာသနကံပဲအဲ့ဒါဒီအကျင့်ပုဂ္ဂိုလ်ဟာဆွန့်လှူလေးရှိတယ်နော်ကြောင်းလှူမှုတယ်ဘာညာပေါ့လေ ဘာလဲဆေးရံမဲ့ချပြီးတော့လှူလေးရှိတယ်ဝါစုတင်ကလှူလေးရှိတယ်အဲ့ဒီမှာပါတယ်နော်အဲ့ဒါအမှားတော့အာတန်ကန်နေပဲအဲအာစိန်ကန်နေပဲအဲအဲ့ဒီလိုအာစိန်ကန်ရှိတဲ့လူဟာလည်းပဲသောတာပန်နေလို့ပဲအဲနောက်ဘုရားဂတိသိကြတယ်ပေါ့လေကောရမောရရောက်မှသိကြတယ်ဆိုတာနော်အဲ့တော့အာတန်ကန်နဲ့အာစိန်ကန်ဒီနှစ်ခုတာမှတ်ထားရအောင်နောက်တစ်ခုကတော့ပါတော့ကတ္တတာကန်တဲ့ကတ္တတကံကတော့ဂရုကအာတန္နအာစိဏကံအခြေအနေတို့မရောက်တတ်ပဲတဲ့နော်ဤဘဝ၌တဏ္ဏပြုတ်သောကံများတဲ့အမှတ်တမဲ့ပြုတ်တဲ့ကံတွေလည်းရှိသေးတယ်နော်ပြီးတော့ရှင်းရှင်းဘဝကပြုတ်အပ်ခဲ့တဲ့ကံများတဲ့အဲ့ဒီကံတွေကိုတော့ဘာလို့ခေါ်လဲကတ္တတကံတဲ့ကတ္တတာဆိုတာပြုတ်အပ်သောကြောင့်ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့တော့ကတ္တတကံဆိုတာပြုတ်အပ်သောကြောင့်သူ့ကံလို့ခေါ်ရတာဒါမလို့သိမဟုတ်တတ်ဘူးပေါ့လေဟုတ်လားကံမီယုံမျှပေါ့ဂရုကကံတို့လိုအာတန္နအာစိဏကံတို့လိုအစွမ်းမထက်ဘူးပေါ့တိုးတော့သူကလည်းပြုတ်အပ်တာဖြစ်တော့သူကံလို့တော့ခေါ်ရတယ်နော်အဲ့လိုကံမျိုးကိုကတ္တတာကံလို့ခေါ်တယ်တဲ့ဒါလည်းဒီလိုကံတွေလည်းအများကြီးရှိပါတယ်ဟုတ်လားတခါအမှတ်တမဲ့ပြုတ်တာတွေအများကြီးရှိတယ်နော်ကောင်းတာဖြစ်ဖြစ်မကောင်းတာဖြစ်ဖြစ်အဲပြီးတော့ဟိုးရှိရှိဘုရားတွေကပြုတ်ခဲ့တဲ့ကံတွေတဲ့အဲ့ဒါကောင်းပြီဒီကံလေးမျိုးမှာနော်လေးမျိုးစလုံးပြုမိထားတယ်ဆိုပါတော့လေးမျိုးစလုံးပြုမိထားရင်ဘယ်ကံအကျိုးပေးမလဲဂရုကံအကျိုးပေးမယ်နော်အကယ်၍အာတန်ကံနဲ့အာစိန်ကံအဲသုံးခုထားထားပါတော့လားအောက်သုံးခုပြုမိထားတယ်ဆိုရင်အာတန်ကံကအကျိုးပေးမယ်နော်အောက်နှစ်ခုပြုမိထားတယ်ဆိုရင်အာစိန်ကံကအကျိုးပေးမယ်အထက်သုံးခုဘာမှမရှိဘူးဆိုရင်တော့ဒီကတ္တတကံဝင်ပြီးတော့အကျိုးပေးရင်ပေးလိမ့်မယ်နော်အဲ့ဒီလိုအကျိုးပေးအလှည့်အစင်အဖြစ်ကံလေးမျိုးရှိတယ်အဲ့တော့အာတန်ကံနဲ့အာစိန်ကံမှာမကြည်နှက်စရာလေးတစ်ခုရှိတယ်။အာစိန်ကံကတပွားလုံးတစ်ခါလဲအများထားဆိုတော့မပြတ်ပြုတ်လုတ်လာရတယ်ဟုတ်တယ်မလားလိလာအားထုတ်လာရတယ်။အာတန်ကံကနီးမှလုတ်ပြီးတော့သူကအကျိုးပေးသွားတယ်။မခန့်ကျင်စရာမကောင်းလား။နော်။ဘယ်နဲ့အာစိန်ကံနဲ့လုတ်လာပြီးတော့အာတန်ကံလေးဟိုကောင်းတာမကောင်းတာနဲ့ဟုတ်လားဘဝဖြစ်သွားမယ်ဆိုတော့အဲ့ဒီမှာကျန်းကန်နေပါဘယ်လိုဥပမာပြရတယ်လဲဆိုတော့ဟိုနွားချောင်းသားကညနေပြန်လာတဲ့ခါကျနွားတွေကိုခြံနဲ့တွင်းနေဟုတ်လားခြံနဲ့တွင်းတော့နွားတွေဝင်ညတယ်ဆိုတော့ဝင်ညတော့ဒီနောက်ဆုံးမှဝင်တဲ့နွားကခြံတကားနားမှာပဲသူနေရမှာဟိုဘက်ထီအောင်မသွားနိုင်ဘူးအဲ့တော့အဲ့ဒီနောက်ဆုံးမှဝင်တဲ့နွားဟာနွားအူကြီးဖြစ်ပြီမယ်လို့မနဲ့ဖွင့်လိုက်လို့တကားဖွင့်လိုက်လို့ထွက်တော့သူကအရင်ထွက်လိုက်ဟုတ်တော့သူကနီးနေတာနော်အိုးတော့အိုးနေတာပဲဟုတ်လားအိုးတော့ဆိုတော့ဟိုဘာခေါ်မလဲလုံးဝအလုံးမလုံးနေတာမဟုတ်ဘူးအိုးအိုးတာအိုးတာပေါ့လေဟုတ်လားအဲ့တော့သူအရင်ထွက်ပဲဒီတိုင်းပဲတဲ့နော်အာတန်ကံနဲ့အာစိန်ကံဆိုတော့အာတန်ကံကသူကနီးတာဟုတ်သုတိနဲ့နီးတော့နီးရမှာနီးတဲ့အချိန်မှာပြုတ်တဲ့ကံဖြစ်တော့သူကအကျိုးပေးရသွားတာအဲ့တော့သူဟာအာစိန်ကံတော့အကောင်းလာတော့မဟုတ်ဘူးနော်အမှန်ကတော့ဟုတ်လားဒါမလို့ तू ကနီးကပ်နေတဲ့ကြောင့် position กว่าတော့တာပေါ့လေဟုတ်လား तू ကအကျိုးပေးလိုက်တာအဲ तू အကျိုးပေးတာဟာအကယ်၍တပွားတစ်ခုလုံးမှာကအကုသူတွေကတိတ်အများကြီးလှုပ်လာခဲ့တယ်နော်ဒီအာသနကံလေးကုသူလေးလှုပ်မိလို့ကောင်းတဲ့ဘွားရောက်တယ်ဆိုမလို့ तू ကဟိုမှာကြာရှည်နေရမှာမဟုတ်ဘူးဟာခဏနေပြီး तू အကုသူအကျိုးခံရမှာတိုးတော့အဲချက်ချင်းကတော့ပြင် तू ကကောင်းရာဖြစ်စီမကောင်းရာဖြစ်စီပေါ့လေဒီကုသူအကုသူအလိုက်ရောက်သွားရမယ်နော်ခုနကနွားအူကြီးလိုပဲအကဲကြီးများအဲ့နွားကြီးကမထနိုင်အောင်ဟာဖြစ်နေတဲ့နွားဆိုရင်တော့မတတ်နိုင်ဘူးပေါ့ဟုတ်လားဒါသူထွက်နေမှာမဟုတ်ဘူးထို့တူပဲအာသနကံကလည်းပဲကိုကဘလောက်လှုပ်ပြီးပြီးနော်ဘေးကလူတွေကဘလောက်ကူညီပြီးပြီးသင်္ကန်းကြီးလူကသူဟိုစိတ်ဟာမပြုတ်နိုင်ရင်အာသနကံကလည်းပဲအားရှိတဲ့ကံဖြစ်မှာမဟုတ်ဘူးပေါ့ဟုတ်လားအဲ့လိုမဖြစ်ဘူးဆိုရင်တော့လည်းပဲအကျိုးပေးခွင့်သူရမှာမဟုတ်ဘူးပေါ့အေးဒါကြောင့်မို့အဲ့လိုအကျိုးပေးအလှည့်အစင်အားဖြင့်ကံလေးမျိုးနော်ဂရုကကံအာတန္နကံအာစိဏကံကတ္တတကံလေးမျိုးတဲ့အဲ့ဒါအကောင်းဆုံးပေါ့အဲ့ဒါမစိတ်ချပါမှန်တယ်မှန်တယ်ဟုတ်တယ်ကဲနောက်တစ်ခုသွားကြအောင်ဆိုဘာလဲတော့အကျိုးပေးရာကာလနှင့်ဆက်၍ကံလေးမျိုးတဲ့ခုနကအလှည့်အကျိန်နော်အာ priority ဟုတ်လားဒါကကာလနော် ဒါကကာလအကျိုးပေးရာကာလနော်ဘယ်ကာလမှာဘယ်အချိန်မှာအကျိုးပေးတယ်ဘယ်ဘဝမှာအကျိုးပေးတယ်ပေါ့အဲ့ဒီလိုအကျိုးပေးရာကာလအဖြစ်ခွဲအောင်မယ်ဆိုရင်လည်းပဲကံဟာ၄မျိုးရှိပြန်တယ်တဲ့နော်ကောင်းပြီနံပါတ်၁ကဘာလဲတော့ဒိဋ္ဌဓမ္မဝေဒနိယကံတဲ့နော်ဒိဋ္ဌဓမ္မဆိုတာယခုဘဝလို့ဆိုလို့ရတယ်ဝေဒနိယဆိုတာခံစားအပ်တယ်လို့ဆိုလို့ရတယ်ဒီဘဝမှာပဲအကျိုးခံစားရမယ့်ကံမျိုးကိုဒိဋ္ဌဓမ္မဝေဒနိယကံလို့ခေါ်တယ်နော်ဒါကိုဘာလို့ဗမာလိုဘယ်လိုပြောတာတော့မြင့်မောက်ပစ္စုပန်ဘဝ၌အကျိုးပြီးတော့ကံနော်ဒါကြောင့်မို့ဟိုပြောလို့ရှိချင်ဟေးဒိဋ္ဌဓမ္မအကျိုးပြီးသွားပါဟေးနော်ကောင်းတာဖြစ်စီမကောင်းတာဖြစ်စီလုံနေရဲ့အဲ့ဒါဒီဘဝမှာအကျိုးပေးနိုင်တဲ့ကံတွေလည်းအများကြီးရှိတယ်။ကံဆိုတာနောက်ဘဝမှာအကျိုးပေးတာမဟုတ်ဘူး။နော်ဒီဘဝမှာလည်းပေးနိုင်တယ်အများကြီးရှိတယ်။အဲ့ဒီဒီဘဝမှာပိဿုပံဘဝမှာအကျိုးပေးနိုင်တဲ့ကံမျိုးကိုဒိဋ္ဌဓမ္မဝေဒနိယကံလို့နော်ဒီလိုခေါ်တယ်။အဲ့ဒီဒိဋ္ဌဓမ္မဝေဒနိယကံဟာဘယ်စေတနာလဲကံဆိုတာစေတနာနော်ဘယ်စေတနာလဲဆိုရင်ပထမဇောစေတနာ။ဇောခုနှစ်ကြိမ်စောရမဟုတ်လား။ဒါ normally ဇောခုနှစ်ကြိမ်စောသောခုနှစ်ကျင်သောတဲ့အ ਨੇ ကပထမသောစေတနာဟာဒိဋ္ဌဓမ္မဝေဒနိယ။ဒါကြောင့်မို့အဲ့ဒီပထမသောစေတနာကဒီဘဝမှာအကျိုးပေးမယ်။ဒါဟာလည်းပဲသူ condition တွေညီညွတ်မှာပါ။နော်ပထမသောစေတနာအတိုင်းပေးတာမဟုတ်ဘူးဟုတ်လား။ပထမသောစေတနာမှာလည်းပဲဒီဟိုအမျိုးမျိုးတွေရှိတယ်။သူအင်္ဂါတွေဆိုကြပါစို့။အဲ့လိုညီညွတ်လာရင်ပေါ့လေ။နော်။အမှန်တော့သူများအထောက်ပံ့လဲရတယ်။သူကိုယ်တိုင်ကလည်းပဲအားကောင်းလဲဆိုပါတော့နော်။အဲ့ဒါမျိုးဆိုရင်ဒိဋ္ဌဓမ္မအကျိုးပေးတာတွေရှိတယ်။ဆိုတော့အရှင်မကတ္တပကိုဆွန့်လှူလိုက်တဲ့အတွက်ကြောင့်မို့ချက်ချင်းတဲ့ခါလေးလူချမ်းသာကြီးဖြစ်သွားတယ်။ဒိဋ္ဌဓမ္မအကျိုးပေးတယ်။ဒါမျိုးတွေရှိပါလား။နော်။အဲ့ဒါပထမဆုံးစေတနာ။နံပါတ်2ကပါတော့ဥပပိစ္ဆဝေဒနိယကံနဲ့ဥပပိစ္ဆဆိုတာဒုတိယဘဝလို့ခေါ်တယ်။ဒုတိယဘဝဆိုတာဒီဘဝကိုပထမဘဝလို့ခေါ်တော့ကိုလာမယ့်ဘဝပေါ့။နော်အဲ့ဒီဘဝကိုဒုတိယဘဝလို့ခေါ်တယ်အဲ့ဒီနောက်ဒုတိယဘဝ၌အကျိုးပေးမဲ့ကံမျိုးကိုတဲ့ဥပပိစ္ဆဝေဒနိယကံလို့ခေါ်တယ်အဲ့ဒီဥပပိစ္ဆဝေဒနိယကံဟာဘာလဲဆိုရင်တတ္တမဇောစေတနာတဲ့ဇောခုနှစ်ချက်ထဲကနောက်ဆုံးဇောနော်နောက်ဆုံးဇောကလည်းအားရှိတယ်နောက်ဆုံးဇောကအားရှိတော့သူကဒုတိယဘဝမှာသွားအကျိုးပေးတယ်နော်ပထမဇောကသူကသူ့ရှိကဇောမဟုတ်ဘူးသူ့ရှိရပါရှိတော့ဇောရှိရပါရှိတော့ဘုတ်ထောရှိတယ်ဟုတ်တယ်မလားဘုတ်ထောနဲ့ဇောနဲ့ဆိုတာဇက်မတူဘူးဇက်မတူတော့ကိုလူဒီအကူကြီးခံရတဲ့နေရာမှာအားမကောင်းဘူးဇောတစ်ခုကဇောတစ်ခုဇောတစ်ခုကဇောတစ်ခုကြတော့သူကသဘောတူတဲ့လူချင်းကူညီသလိုပို့ပြီးတော့အားကောင်းသွားတယ်ဟိုစာစကားနဲ့ပြောရင်အာသေဝနပစ္စည်းရတယ်ပဋ္ဌာန်းစကားနဲ့ပြောရင်နော်အာသေဝနပစ္စည်းရတဲ့အတွက်ကြောင့်မို့ပထမဇောကဒုတိယဇောဒုတိယဇောတတိယဇောသူလိုအဲ့လိုအားကောင်းတယ်အားကောင်းတယ်အဲ့တော့တတ္တမဇောစေရနာအားကောင်းတယ်အားကောင်းတဲ့အတွက်ကြောင့်မို့တဲ့ဒုတိယဘုရားနော်အချမ်းမဲ့လာလတန်ဘုရားမှာအကျိုးပေးတယ်အဲ့တော့ပထမဇောစေရနာအကျိုးပေးတယ်မျက်မှောက်ဘုရားအကျိုးနဲ့နော်တတ္တမဇောစေရနာအကျိုးပေးတယ်ဒုတိယဘုရားအကျိုးဘယ်ဟာကပူပြီးကြီးကျယ်မလဲဒုတိယဘုရားဒုတိယဘုရားကကြီးကျယ်တာဗောနော်ပထမဘုရားဒီဘုရားမှာအကျိုးပေးတယ်ဆိုတော့ကဲမွဲလည်းကောင်တထေးဖြစ်သွားတယ်ဆိုတော့ဒါဟာနတ်ဖြစ်သွားတာနဲ့ဆိုင်ရင်ဘာမှမဖြစ်တော့ဘူးဟုတ်လားလူဘုရားချမ်းတယ်ဆိုတော့နတ်ချမ်းတယ်နဲ့ဆိုင်တော့ဘာမှမပြောပါတော့ဘူးနော်ဒါကြောင့်မို့အမှန်တမ်းပြောရင်ဒိဋ္ဌဓမ္မအကျိုးဆိုတာအဲတိတ်ဟုတ်တဲ့အကျိုးမဟုတ်အညံ့ပဲဒါမလို့ဟိုလောကအမြင်နဲ့ကြည့်ရင်တော့တကယ်ကြီးကျယ်တယ်လို့ထင်ရတာပေါ့လေနော်အာလူစင်းရကချက်ချင်းအကျိုးဟိုလူချမ်းသာဖြစ်သွားတယ်နော်အဲဥပပိစ္စဝေဒနိယနောက်ဘုရားဒုတိယဘုရားမှာအကျိုးပေးမဲ့ကံတဲ့နံပါတ်3အပရာပရိယဝေဒနိယကံနော်သုံးပုံလည်းပဲတချို့ဆရာတော်တွေကအပရပရိယာယဝေဒနိယကံလို့ဒီလိုခေါ်တာထားပါတော့ဒါတော့တိတ်တိတ်အဲ့ဒါတွေတော့လိုက်မနေနဲ့ဟုတ်လားအပရာပရိယဝေဒနိယကံလို့ပဲအများသုံးတဲ့အတိုင်းသုံးညဆိုသူကတော့ဗါတယ်တော့တတ္တိယဘဝမှစ၍နိဗ္ဗာန်ရသည့်တိုင်အောင်အကျိုးပေးသောကံဘေကံနေတော့ဘေစေရနာနေတော့အလဲဆုံး၅ကျယ်ဆိုတော့ second ကစပေါ့နော်ဒုတိယတတိယစတုထပင်စမသထ second third fourth fifth sixth အဲ့ဒီအလဲဆုံး၅ချက်စေတနာကတော့ဗာတဲ့တော့တတိယဘဝမှာစရွေတဲ့ဒီဘဝကပထမဘဝ next ဘဝကဒုတိယဘဝနော် next ရဲ့ဟိုဘက်ကဘဝကတတိယဘဝအဲ့ဒီတတိယဘဝကစပြီးတော့နိဗ္ဗာန်ရသည်တည်းအောင်ယဟန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်ပြုသည့်တိုင်အောင်အကျိုးပေးသောမဲ့ကံမျိုးကိုအပရာပရိယဝေဒနီယကံလို့ဒီလိုခေါ်တယ်။အဲ့ဒီကံဟာဘယ်သောစေတနာတွေလဲဆိုရင်အလေသော၅ချက်စေတနာတွေနော်ဒါကြောင့်မို့နည်းအကျဉ်းဆုံးကဘယ်လိုလဲအလေသော၅ချက်အပရာပရိယဝေဒနီယကံဆိုတာလူတိုင်းမှာရှိတယ်တတ္တဝါတိုင်းမှာရှိတယ်ဟုတ်လားကုသိုလ်ကောင်းမှုပြုတယ်အကုသိုလ်ပြုတယ်ဆိုရင်ဇောဇော9ချက်ကလာတာကြီးပဲဟုတ်တယ်မလားအဲဇော9ချက်မှာပထမဇောကဒီဘုရားအကျိုးပေးဒီဘုရားကသူကအကျိုးမပေးဘူးဆိုရင်ပြီးသွားပြီနော်သူကစတုထအဟောတိကံဖြစ်သွားပြီအဲကြတော့တခါဒီဟိုတတ္တမဇောကလည်းနောက်ဘုရားအကျိုးပေးနောက်ဘုရားအကျိုးပေးခွင့်မရဘူးဆိုရင်သူရဲ့အလကားဖြစ်သွားပြီအလဲဆုံး9ချက်ကတော့အလကားဖြစ်တယ်လို့မရှိဘူးဘာလို့ဆိုဘုရားကလည်းဘလို့ကြံမှမသိပဲနိဗ္ဗာန်ရသည်တည်းအောင်ဒီထဲမှာသူတင့်လျော်တဲ့အခါမျိုးမှာသူအခါအခွင့်တင့်တဲ့အခါမှာသူအကျိုးပေးသွားမယ်နော်ဒါကြောင့်မို့ဒီအပရာပရိယဝေဒနီယကံဟာတို့ရဲ့အာကူအားထားရပဲငရဲ့ကြနေပြီမယ်လို့လည်းပဲအပရာပရိယဝေဒနီယကံကကုသိုလ်အပရာပရိယဝေဒနီယကံကဝင်ပြီးတော့ထောက်ပံ့တဲ့အတွက်ကြောင့်မို့ငရဲကလွတ်နော်ဒါကြောင့်မို့အများအားမျောလင့်ချက်ရှိတယ်ဘုရားဘာသာမှာဟာမင်းငရဲကြလို့ eternally တွားပြီလို့တော့မထင်နဲ့ငရဲကြလည်းခဏပဲဆိုတော့ခဏဆိုတာဟိုအပြစ်ရှိတဲ့လောက်ခံရတာပေါ့လေထောင်ကြတာမျိုးလို့အဲလွတ်နိုင်တဲ့အခွင့်အလန်းရှိတယ်လွတ်လဲလွတ်မယ်နော်အဲ့ဒီလိုဒါဘာကြောင့်လဲဆိုရင်အပရာပရိယဝိရဏိယကံတွေကဝင်ပြီးတော့အားပေးလို့သို့မဟုတ်ရင်ငရဲကြတဲ့တတ္တဝါမှာဆင်းရဲကြီးအမြဲတမ်းခံနေရတာဟုတ်တယ်မလားဒုက္ခကြီးအမြဲတမ်းခံနေရဆိုကုသိုလ်စိတ်ဖြစ်ဖို့အလွန်ခိုင်းရင်လေနော်ဒါပေမဲ့လို့ဒီလိုအပရာပရိယဝိရဏိယကံတွေကရှိတော့ကိုအဲ့ဒီကံတွေကဝင်ပြီးတော့အကျိုးပေးတဲ့ခါကျတော့ငရဲကလည်းလွတ်တာသရစ္ဆန်ဘုရားကလည်းလွတ်တာဒါကြောင့်မို့ဒီအပရာပရိယဝိနည်းကံဟာဒီတတ္တဝါတိုင်းရဲ့အကူအားထားရကံနေပဲဒီကံနေရာဘယ်လိုတိုင်းမှာရှိတယ်အဲ့တော့ဟိုအကုသိုလ်ကံအနေနဲ့ပြောမှဆိုလည်းပဲကြောက်စရာကံနေပဲဟမ်ဒီနေ့နေသူတို့ကိုလာချပါဟုတ်လားဟုတ်တယ်
စိတ်တိုင်းစိတ်တိုင်းမှာရှိတယ်ဝိထိတိုင်းမှာရှိတ
ယ်ဝိထိတိုင်းမှာရှိတယ်သို့တော့တကယ်အကျိုးပေးထက်တန်တာကမနောဓဝါရမှာဖြစ်တယ်ဆိုတယ်ပင်စဓဝါရဆိုတာဟို very weak မနောဓဝါရမှာဖြစ်တယ်ဆိုတယ်အဲ့ဒီမှာဒါကြောင့်မို့ပထမဇောစေနာတွေအများကြီးရှိတယ်ဟုတ်လားတတ္တမဇောစေနာတွေအများကြီးရှိတယ်ဒါမှမဟုတ်ပထမဇောစေနာဒီဘုရားအကျိုးပေးသူကလည်းပြီးသွားပြီအဟောတိကံတော့စတုထလာနံပါတ်၄ဖြစ်သွားပြီနော်ဒုတိယဟာကလည်းပဲဒုတိယဘဝအကျိုးပေးပန်ပေးရင်ပေးမပွေပြီးသွားပြီ။အဲအပရာပရိယကတော့ပဲပြီးတယ်လို့မဆိုနဲ့ယဟနာဖြစ်မှာပဲပြီးတော့တယ်ပေါ့။ခုနပြောတဲ့အဲရှင်အင်္ဂုလိမာလာပဲပြောကြတယ်ဟုတ်လား။သူပြုတ်ခဲ့တဲ့ကံနဲ့နောက်ဘဝပြုတ်ခဲ့တဲ့ကံနဲ့အများကြီးရှိတာပေါ့ဟုတ်လား။ပြီးတော့ဒီဘဝခုနပြောတဲ့လူတွေတတ်ထားတဲ့အထဲမှာလည်းအလဲဆုံးကကျဲတာတွေအများကြီးရှိတာပေါ့။မှန်လား။ဒါမှမဟုတ်ယဟနာဖြစ်သွားပြီဆိုတော့သူ့ဘဝကျအကျိုးပေးခွင့်မရှိတော့ဘူး။အဟောတိကံဖြစ်သွား။ဒါကြောင့်မို့နံပါတ်၄ဟာအကျန်တယ်အဟောတိကံနော်အဟောတိကံအဟောတိဆိုတာပါဠိဟိုကရိယာပုတ်အဟောတိဆိုတာဖြစ်ပြီလို့ဆိုလို့လဲဖြစ်ဖူးတဲ့အတွက်ကြောင့်သူ့ကံလို့ဆိုရတာနော်ဘာမှသုံးမကြောက်ဒါအဟောတိကံအကျိုးလုံးမပေးတော့ကံတဲ့ဒါမှမဟုတ်ဟိုရှေးလူကြီးတွေအနေနဲ့ဒီစကားကိုသိသုံးလို့ရှိတယ်နော်ကိုယ်တော်တခုလို့ဘာမှမဖြစ်တော့ဆိုအဟောတိကံဖြစ်သွားတယ်နော်ဘာမှအသုံးမကျတော့ဘူးဆိုရင်အဲ့လိုရှေးလူကြီးတွေစကားပြောရင်ဒီစကလုံးထက်ပြောတတ်တယ်။အဲအဟောတိကံဆိုတာကခုနပြောလို့တခြားကံရဲ့လို့မဟုတ်ဘူးဒီဒိဋ္ဌဓမ္မရဲ့ဥပပိစ္ဆာရဲ့အပရပရိယရဲ့ဓာတ်တွေပဲသူတို့အကျိုးပေးရာကာလကိုလွန်သွားတဲ့အခါအဟောတိကံဖြစ်သွားတာ။အဲ့တော့ဒိဋ္ဌဓမ္မကဒီဘုရားအကျိုးပေးမပေးနဲ့မပေးရင်အဟောတိကံဖြစ်နော်ဥပပိစ္ဆာကဒုတိယဘုရားအကျိုးပေးမပေးရင်ဟောတိကံဖြစ်အဲတတိယဘုရားလည်းပဲနိဗ္ဗာန်ရတဲ့အောင်အကျိုးပေးမပေးရင်ဟောတိကံဖြစ်ပေါ့လေ။အဲ့တော့ကိုအပရံပရိယဝေဒနီယကံနဲ့ပတ်သက်ပြီးတော့သတိထားစရာရှိတယ်ဒီဥစ္စနဗမာပြည်မှာဒီအတိုင်းပဲတတ္တိယဘဝမှာစရွေးနိဗ္ဗာန်ရသည့်ဘဝတိုင်အောင် ဒီလိုတင်ကြတယ်နော်ဒီပါဠိဘာသာနဲ့ရေးထားတဲ့အဋ္ဌကထာတီဃာတွေမှာတတိယဘဝလို့တိတိကျကျထုတ်ဖော်တာမရှိဘူးလားမသိဘူးအဲ့တော့အဲ့ဒီမှာဘာဖြစ်နေတယ်လဲဆိုတော့ဒကထာမှာတက်ရက်ကမလာတော့ဘူးသူတို့ကဘယ်လိုယူဆတော့ဒီဒုတိယဘဝကဆက်ပြီးတော့နိဗ္ဗာန်ရသည့်ဘဝတိုင်အောင်ဆိုတာမျိုးလို့အဓိပ္ပာယ်ရေးရှင်နေကြတယ်အင်္ဂလိပ်လိုရေးတဲ့စာအုပ်တွေမှာအဲ့ဒါရှိတယ်နော်အမှန်ကတော့ဒုတိယဘဝနဲ့မဆိုင်ဘူးနော်ဘာကြောင့်လဲဒုတိယဘဝမှာအကျိုးပေးဖို့ဆိုရင်ဥပ္ပပိသဝိနည်းကံရနဲ့ဒါတွေကတစ်ခုနဲ့တစ်ခုမဆူမရောရဘူးလို့ထပ်ကထာမှာဆိုတာရှိတယ်သူ့နေနဲ့သူရှိတယ်ပထမဆုံးကဒီဘဝမှာပေးမပေးရင်ပြီးနော်တတမဆုံးကဒုတိယဘဝမှာပေးမပေးရင်ပြီးဆိုတော့ကိုအကယ်၍ဒီဒုတိယဘဝကိုအကျိုးပေးတဲ့ကံကိုလည်းပဲအပရာပရိယဝေဒီနိယကံလို့ခေါ်မယ်ဆိုရင်ရှုပ်ထွေးမှုရှိမနေပြီဘုလားဘယ်ဟာဥပပိစ္ဆာခေါ်ပြီးတော့ဘယ်ဟာအပရာပရိယလို့ခေါ်ရမလဲနော်ဒါကြောင့်မို့အမှန်အတိုင်းယူဆဖို့ကတော့တတိယဘဝမှာဆက်ယူနိဗ္ဗာန်ရသည့်ဘဝတိုင်အောင်ဆိုတာဟုတ်လားမြဲမြဲယူထားရဟိုမရေမရာနဲ့ဟုတ်လားကျင်းသောဘဝတွေဘာတွေလုံးမနေနဲ့တော့နော်တတိယဘဝကဆက်၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်အဲ့လိုပဲယူဒါအဲ့လိုယူမှသာခဏအထက်ခါပြောတဲ့သူတို့ဒီကံသုံးမျိုးဟာတစ်မျိုးနဲ့တစ်မျိုးမရောရှက်ဘူးသူ့အနေနဲ့သူပိုင်းခြားတတ်မှတ်ပြီးသားဆိုတာနဲ့ kait တယ်ဟုတ်လဲဟုတ်တယ်နော်သုံးမို့ရင်ဘယ်နဲ့လှုပ်မလဲ gain ဒုတိယဘဝအကျိုးပေးတာကဥပပိစ္ဆာနော်ဒုတိယဘဝနေပြီးတော့နိဗ္ဗာန်ရသည့်ဘဝတည်းအောင်အကျိုးပေးတာကအပရာပရိယဆိုရင်တကယ်ပြောသားဆိုကဲငါအကျိုးပေးတာဥပပိစ္ဆာအကျိုးပေးလားအပရာပရိယအကျိုးပေးလားဘယ်ဘယ်လိုပြောနိုင်မလဲနော်ဒါကြောင့်မို့ကိုယ်စင်တို့ဗမာပြည်မှာတော့ကိုတခါတိတိကျကျချလိုက်တာပဲတတိယဘဝမှာဆက်၍နိဗ္ဗာန်ရသည့်ဘဝတည်းအောင်အကောင်းကြီးပဲဆိုတော့အကောင်းဆိုရပဲအဲအတူတူဒါကတော့ကုသိုလ်အကုသိုလ်နှစ်မျိုးလုံးပါတယ်ဒါလည
်းကောင်းလို့ရှိရင်နိဗ္ဗာန်ရှိဒါလည်းမကောင်းရင်ဘဝအနေနဲ့ဖြစ်တ
ယ်မဟုတ်သူကတော့ကောင်းတယ်ဖြစ်စေမကောင်းတယ်ဖြစ်စေသူကလိုက်ကျိုးပေးနေမှာဟုတ်လားဆိုတော့ယဟနာဖြစ်လို့ပြိဋိဘာမပြုတ်ခင်ထိအောင်သူကျိုးပေးနေတယ်ဟိုရှင်မောက္ခလံကြည်စမ်းတခုတွေရိုက်လို့သေးတာနော်နော်တကက်တခုရှင်နော်မရှောင်နိုင်ဘူးကံတိတ်ချောက်စားကောင်းလားအဲ့ဒါကအကုသူကဟိုလွန်ခဲ့တဲ့ဘဝကတော့ဟိုအမေဖေကသူတတ်ဖို့ရရိုက်ခဲ့တဲ့ကံသေးတော့မသေးဘူးကြားဘူးလို့မဟုတ်လားဟိုအမားတော့မိမပေါ့ဟုတ်လားမိမကဒီအမေဖေတွေနဲ့နေရတာမနေရင်တော့ชอบเพชรไข่น่ะบ่เออแล้วตัวก็เลยไม่มาเว้ยหัวเป็ดนี่တော့สวนลั้นใจนี่တော့ตัดมาแห่ဆိုပြီးတော့အမေနဲ့ဖေကလည်းမျိုးလုံးကွဲနေမလားကွဲတော့လှဲနေတင်းခေါ်သွားတာဟာတော်ရည်လာပါလားရောက်တဲ့ခါကျတော့တခိုးကြီးလာတယ်ဘာနဲ့ तू ကတကယ်မလာဘူးနဲ့ तू ကလာအောင်လုပ်ပြီးတော့ तू ကနေရိုက်တာအမေရောဖေရောတေအောင်ရိုက်มาပေါ့လေအဲ့လိုအရေးခံတော့အမေနဲ့ဖေကပဲပြောလဲဟဲ့ငါသာမင်းလွတ်အောင်ရှောင်းထိုးတော့ကိစ္စမယူကြည့်ပြီပေါ့လို့သိရင်သိပြီစီမင်းသာလွတ်အောင်ရှောင်းလို့ပြောတော့မှာအဲ့ကျမှ तू ကသတိရကြည့်စမ်းသူတို့သိရမှာတော့မှမငဲ့ဘူးပေါ့လေငါကငဲ့တယ်ဟုတ်လားငါလှုပ်အောင်ပြေးခိုင်းတယ်အဲ့တော့ဒီလောက်ကြီးစုကြီးတဲ့မိဘကိုတော့မတတ်ဘူးဆိုပြီးတော့မှအဲ့တော့နောင်တတရားရပြီးတော့ပြန်ပြီးတော့အိမ်ခေါ်သွားပြီးတော့မိမလာအနေမှာနေသွားတော့အဲ့လိုအဲ့တော့တော့သို့တော့ရိုက်တော့သေအသေးတတ်ဖို့ရိုက်တာအဲ့ဒီကံပါလာတဲ့အတွက်ကြောင့်မို့ဒီကံဟာဟိုဒီကံကြောင့်သူအပင်ငယ်ရတယ်မျိုးမျိုးကြပြီးပြီဟုတ်လားဘဝဒီမှာလည်းခံခဲ့ရပြီးပြီထင်ပါလေအဲဒီအခုနောက်ဆုံးဘဝမှာတကယ်တကူရှင်ဟုတ်လားမြတ်စွာဘုရားမှာတပါတကူအကြီးဆုံးပုဂ္ဂိုလ်ကြီးမရှောင်နိုင်ဘူးတခါတခါတော့သူရှောင်လို့ရသေးတယ်ပုံနေတဲ့စက်သဘောပေါ့လေဒါမှမဟုတ်တကယ်ကြတော့သူကြည့်လိုက်တဲ့ခါကျတော့ဟာဒါငါကံအဲ့တော့ကံငါအကျိုးပေးရမရဘူးဆိုဒီတိုင်းကုန်ခါတာပဲနော်ခိုးစားငါရရိုက်တာခါစီးစီးညံ့ညံ့ကြည်တော့ရိုက်ပြေတာဒါမလို့ဇန်တကူနဲ့ဆိုတော့သူခန္ဓာကိုယ်ပြန်ပြီးတော့ခိုင်ပြောင်းအောင်ဖန်ဆင်းပြီးတော့မြတ်စွာဘုရားရှိသောပြီးတော့ရခိုးပြီးတော့မှပြန်လာမှပြုတ်သွားတာပြိဋိမံပြုတ်သွားတာအဲ့ဒါအကုသူလိုက်လာတာဒီဟိုအပရာပရိယဝေဒနီယကအဲ့တော့ကုသူဖြစ်ဖြစ်အကုသူဖြစ်ဖြစ်သူကလာမှာပဲအဲ့တော့ယဟနာဖြစ်လို့ပြိဋိမံစံတည်တယ်အောင်ပဲဒီကံကြီးအကျိုးကတော့ဖြစ်နိုင်တယ်ပေါ့ liability ရှိတယ်အကျိုး ပေးခြင်းမှလည်းပေးမှာပေါ့မပေးခြင်းလည်းမပေးဘူးဒါကတော့အကြောင်းအလျော်စားပဲသို့တော့ပေးနိုင်တယ်အဲ့ဒါအပရာပရိယဝေမြတ်ကအေဒီကံလေးမျိုးတဲ့နော်ဒါကြောင့်မို့ဒိဋ္ဌဓမ္မဝေရဏိယကဥပပိစ္ဆဝေရဏိယကအပရာပရိယဝေရဏိယကအဟောတိကံလို့လေးမျိုးအဲ့ဒီမှာဘဝနဲ့ပိုင်းခြားထားပါဒီဘဝနော်ဒုတိယဘဝတတိယဘဝကဟိုပဲဇောနဲ့ပိုင်းခြားပါဆိုရင်ဒီဘဝအကျိုးပေးတာကပထမဇောဒုတိယဘဝအကျိုးပေးတာကတတ္တမဇောပြီးတော့တတိယဘဝကနိဗ္ဗာန်ရသည့်တရားအကျိုးပေးတာကအလယ်ဇော၅ချက်အဲ့ဒီဇောတွေသည်သူဆံရကာလ၌အကျိုးမပေးခဲ့သည်ရှိသောဘာဖြစ်သွားလဲအဟောတိကံနော်အကျိုးလုံးလုံးမပေးတဲ့ကံဖြစ်သွားမယ်အဲ့ဒီလိုအကျိုးပေးရာကာလနဲ့ဆက်ပြီးတော့လည်းပဲကံလေးမျိုးရှိတယ်နောက်ဆုံးလေးမျိုးကတော့ဘာလဲတော့အကျိုးပေးရာဘုံဌာနနဲ့ဆက်၍ကံလေးမျိုးအဲ့တော့ခုနပြောပြီးတဲ့ကံလေးမျိုး၃ခုကိုဒီတင်းကြွကြမှာဘာမှအခြေမပြောဘူးเนาะအခုပြောသလိုအဓိပ္ပာယ်တွေကတင်းကြွကြမှာလာတာမဟုတ်ဘူးအထတီဂါတွေကရေးတာเนาะပြီးတော့တခြားအထဂရာတွေကရေးတာကိုတီဂါတွေကတခါယူရေးတာအဲ့ဒီဟာတွေကိုယူပြီးတော့ပြောတာเนาะပြီးတော့ရှေးဆရာတွေရေးတယ်မြန်မာလူစာအုပ်တွေပါတော့အဲ့ဒါကနေယူပြီးတော့ပြောတာတင်းကြွဆရာကဘာမှမပြောခဲ့ဘူးဒီနာမည်လေးပဲပြီးခဲ့เนาะသဝရဇနကကံဥပထမကကံဥပပိလကကံဥပဂရကကံဆိုပြီးတော့ဟိကိစ္စရေးဆိုမြင်ကံလေးမျိုးရှိတယ်ဒါပဲနော်ထို့တူတခါဂရုကကံအာသနကံအာစိဏကံကတ္တတကံဆိုပြီးတော့အကျိုးပေးအလှည့်စင်အဖြစ်ကံလေးမျိုးရှိတယ်ဒါတွေဒီလောက်ပဲပြောခဲ့တယ်ဘာကြောင့်အခြေမပြောလဲဆိုတော့ဒါတွေကတုတ်တန်မှာလာတာဟိုတုတ်တန်သဘောတွေဖြစ်နေတော့ဒီမှာသူကအမိတို့မှာရေးနေတာ